Welcome to the Voice of America in Burmese.
လာပါရှင် VOA American အသံရဲ့2022ခုနှစ်ဇွန်လ3ရက်ကြာသပတေးနေ့မနေ့ခင်းအစီအစဉ်ကို American ပြည်ထောင်စု Washington DC မြို့တော်ကနေဓာတ်ရိုက်တင်ဆက်နေပါပြီရှင်ဒီမှာအင်ဂျင်လိုက်ပါ VOA မြန်မာပိုင်းနေ့ခင်းရေဒီယိုအစီအစဉ်ကိုရုပ်တံနဲ့ပါဖြည့်ဆွတ်တင်ဆက်နေပါတယ်ရှင်လိုင်းဒိုမီတာ24 40 58တို့အပြင်လိုင်းနက်မီတာ190 kHz 1905တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီကလေးမနဲ့သတင်းအစီအစဉ်မှာစာတင်ကြောင်းတွေအပေါ်အကြမ်းဖက်မှုလုံးဝလက်ခံနိုင်ပွဲမရှိတဲ့အကြောင်းကုလသမဂ္ဂကပြောကြားလိုက်တဲ့သတင်းနဲ့အတူနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုနားဆင်ရဖို့ရှိပါတယ်အဲ့ဒီနောက်မှာတော့
ကျွန်တော်ကပြစ်တာ၄ချက်ပြစ်ခံရတာ၄ချက်ပြစ်ခံတာ၃ချက်ကထိရရကျွန်တော်တို့ကြည်ကုံတွေ့တဲ့အတွက်လည်းကြည်ကုံပစ္စည်းလို့ယူဆလို့ရတယ်ဗျလက်မောင်းတစ်ချက်
ဒါကတော့10မြို့နယ်ရက်ကြီးဥက္ကဋ္ဌတူတနည်းနဲ့ပြစ်တက်ခံခဲ့ရတဲ့အကြောင်းဒေတာခံတူ VOE ကိုပြောပြသွားတာပါနောက်ပိုင်းမှာအပြည့်အစုံနားဆင်ရဖို့ရှိပါတယ်တခါတရားပြည်နယ်တွင်လေကြောင်းပစ်ခတ်မှုတွေရှိနေတဲ့အချိန်ဤမြန်မာနိုင်ငံမှာဆက်အာနာသိမ့်ပြီးတဲ့နောက် COVID-19 ရောဂါကူးစက်မှုကိုစစ်ကောင်စီကထိန်းချုပ်နိုင်မလားဆက်သွယ်မိ мян ကန်ကိုထုတ်လိုက်တဲ့အခါမှာအပြည့်အစုံနားဆင်ရဖို့ရှိပါတယ်။နောက်ပိုင်းမှာတော့ဥကျော်ဇန်သာရဲ့မြမအရေးသုံးသက်ချက်နဲ့အတူအပတ်စဉ်ကဏ္ဍတွေကိုတင်ဆက်မှာပါ။အခုတော့သတင်းစီစဉ်ကိုကိုအောင်လွင်ဦးနဲ့ကိုခင်မောင်စိုးမင်းတို့ကတင်ဆက်မှာပါရှင
်။မြမနိုင်ငံမှာဒီသတင်းပတ်တဲ့ကျောင်းတွေပြန်ဖွင့်လာပြီမဲ့ကျောင်းတွေပညာရေးဆောက်ရီကိုပြစ်မှတ်ထားတက်ခတ်မှုတွေရှိနေစေဖြစ်တဲ့အကြောင်းကုလသမဂ္ဂကသတိပေးလိုက်ပါတယ်။ဖေဖော်ဝါရီလ1ရက်နေ့ဆရာနာသိမ့်လိုက်ပြီးနောက်ပိုင်းကဆက်လို့မေလကုန်ထိစာသင်ကျောင်းတွေပညာရေးဝန်ထမ်းတွေတိုက်ခိုက်ခံရမှုပေါ54ကြိမ်ထက်မနည်းရှိခဲ့ပြီးပညာရေးဆောင်ရွက်ကိုစစ်တပ်ကအသုံးပြုရလို့ရပေါင်း142ကြိမ်ရှိတယ်လို့လည်းကုလသမဂ္ဂထွေးရုံချုပ်ရဲ့ပြောခွင့်ရကပြောဆိုလိုက်ကြပ
ါ Our colleagues stress that violence in and around schools is never acceptable with attacks on places of learning and education staff and occupation of educational facilities are violations of children's rights
စာသင်ကျောင်းတွေနဲ့အရင်းအမှားအကျဉ်းဖက်တဲ့လုပ်ရည်တွေဟာဘယ်တော့မှလက်ခံနိုင်တဲ့လုပ်ရည်မဟုတ်တဲ့အကြောင်းကုလသမဂ္ဂကအလေးထားပြောကြားထားပါတယ်စာသင်ကျားတဲ့နေရာတွေပညာရေးဝန်ထမ်းတွေကိုတိုက်ခိုက်တာပညာရေးဆောင်တွေကိုတိမ့်ပိုက်ထားတာတွေဟာကလေးခွင့်ရေးကိုချိုးဖောက်ရလဲရောက်ပါတယ်လို့ဗိုလ်ထုနဲ့နယူးယောက်ကုလသမဂ္ဂရုံးချုပ်ကသတင်းစာရှင်းလင်းပွဲမှာအတွင်းရေးမှူးချုပ်ရဲ့ပြောခွင့်ရစတီဖန်ဒူချာရက်ရှာပြောဆိုသွားတာပါဆရာနာသိမ့်ပြီးတဲ့နောက်ပထမဆုံးအကြိမ်ဖြစ်အင်္ဂါနေ့ကကျောင်းတွေပြန်ဖွင့်ရမှာတော့အနာသိမ့်မှုဆန့်ကျင်တဲ့လှုပ်ရှားမှုတွေနဲ့တက်ခိုက်မှုတွေပေါ်ပေါက်ခဲ့တဲ့ရန်ကုန်ပါဝင်မြို့ကြီးတစ်ချို့မှာတော့လုံခြုံရေးအတွက်စိုးရိမ်မှုတွေနဲ့အတူကြောင်းတက်သူနေပါခဲ့ပါတယ်။ကျောင်းတွေပြန်ဖွင့်လာပြီမဲ့အနာသိမ့်မှုကိုအနုနည်းနဲ့အနာပိစံရတဲ့လှုပ်ရှားမှုတွေမှာပါဝင်ခဲ့ကြတဲ့ကျောင်းဆရာဆရာမတွေအလောက်ကထုတ်ပယ်ခံရတာရှိတယ်လို့တချို့ကလည်းအလောက်ပြန်မစင်ဖို့ဆုံးဖြတ်သူတွေလည်းရှိခဲ့ကြပါတယ်။မြန်မာနိုင်ငံမှာဆက်အနာသိမ့်ပြီးနောက်ပိုင်းဖမ်းဆီးခံရသူတွေကသတင်းသမားများကိုအာဏာပိုင်တွေထောင်နဲ့နှစ်နှစ်ဖြစ်ပြလိုက်တဲ့အတွက်နယူးယောက်ခြေဆိုင်သတင်းသမားများကာဝယ်ဆောက်ရှောက်ရေးကော်မတီ CPJ ကပြစ်တင်ရှုတ်ချလိုက်ပြီးချက်ချင်းပြန်လွတ်ပေးဖို့လည်းတောင်းဆိုလိုက်ပါတယ်။ဒီမိုကရက်တစ်မြန်မာအသံ DPP သတင်းတောက်ကိုအောင်ကျော်နဲ့မြစ်မှသတင်းဌာနကကိုစော်စော်တို့ကိုတင်းနေသားဤတိုင်းမြင့်မြို့တရားရုံးကတက်မတော်ကိုချင်းညူဖြစ်စေမှုပုံမှာ905ကကြီးနဲ့ဗိုလ်ထုနေ့ကပဲထောင်နဲ့နှစ်နှစ်စီစီရင်ချက်ချလိုက်တာပါ။သတင်းရေးသားဖော်ပြတာရာဇဝမှုမဟုတ်တာကြောင့်မြန်မာဆက်အနာဝင်အနေနဲ့သတင်းသမားတွေကိုမှမှန်ကန်တဲ့ဆွဆွဲချက်တွေနဲ့ဖမ်းဆီးထောင်ချနေရတယ်ကိုရပ်ဖို့လဲ CPJ ဖွဲ့ရဲ့အရှိတော်အရှာရေးရဲ့တာဝန်ခံရှောင်းခရစ်စင်ကကြီးညာချက်မှာပြောဆိုထားပါတယ်။ဆက်အနာသိမှုစင်ကြီးမြင်းမျိုးကဆန္ဒပြလှုပ်ရှားမှုတွေကိုသတင်းယူခဲ့ကြတဲ့သတင်းတော်ကိုအောင်ကျော်ကိုမလ၁ရက်နေ့နဲ့ကိုစော်စော်ကိုတော့ဧပြီလ9ရက်နေ့မှာဖမ်းဆီးခဲ့တာပါ။ DPP သတင်းတော်ကိုအောင်ကျော်အနေနဲ့မတရားဖမ်းဆီးထောင်ချခံရတယ်လို့ယုံကြည်ရာကြောင့်ပြစ်ဒဏ်အပေါ်အယူခံမဝင်မှုဆုံးဖြတ်ထားတယ်လို့လည်းဇနီးဖြစ်သူက VOE ကိုပြောပါတယ်
။မြန်မာနိုင်ငံမှာဒီတရားဥပဒေမှုရှင်တွေလည်းမရှိဘူးတရားဥပဒေစိုးမိုးမှုလည်းမရှိတဲ့ဆက်ကိုအောင်ကျော်ကမြန်မာနိုင်ငံမှာရှိတဲ့တရားဥပဒေကိုလုံးဝမယုံကြည်တော့ဘဲနဲ့ဒီအယူခံကိစ္စကိုလည်းသူဝင်မှာမဟုတ်ဘူးလို့ပြောတယ်။သူအနေနဲ့ဒီတရားဥပဒေစိုးမိုးမှုမရှိတဲ့ကာလမှာအယူခံဝင်မယ်ဆိုရင်လည်းထူးခြားလာမယ်လို့သူမပြောလဲထားဘူးလို့ပြောတယ်ကမ္ဘာ
မြန်မာနိုင်ငံမှာဖေဖော်ဝါရီလ1ရက်နေ့ဆင်အနာသိမ့်ပြီးနောက်ပိုင်းဖမ်းဆီးခံရသူတွေကသတင်းသမားတွေကိုထောင်နဲ့ဆင်ချက်ချတာဒါဒုတိယအကြိမ်ဖြစ်ပါတယ်။ပြီးခဲ့တဲ့မေလ12ရက်နေ့မှာတော့လည်းဒီဒီပြည်သတင်းတော့ကိုမင်းညိုကိုပုံမှန်905ကကြီးနဲ့ပဲထောင်နဲ့3နှစ်ချမှတ်ခဲ့တာပါ။ကုလသမဂ္ဂနဲ့အမေရိကန်ပါဝင် နိုင်ငံတကာအသံဝင်ကတော့သတင်းတောက်တွေပါဝင်ဆက်အာဏာသိမ်းပြီးနောက်ပိုင်းဖမ်းဆီးထားသူတွေကိုပြန်လွတ်ပေးဖို့ဖိအားပေးတောင်းဆိုနေတာဖြစ်ပါတယ်။ရှီတောင်အာရှနိုင်ငံတွေကိုခီးထွက်နေတဲ့အမေရိကန်ဒုတိယနိုင်ငံခြားရေးဝန်ကြီးဝင်ဒီရှာမန်ကလည်းမြန်မာနိုင်ငံမှာဖမ်းဆီးခံထားရတဲ့အမေရိကန်နိုင်ငံသားသတင်းတောက်နှစ်ဦးဖြစ်တဲ့ကမာယွတ်မေရီယာကနေသမောင်နဲ့ Frontier မြန်မာသတင်းဌာနကအေဒီတာ2ဖြစ်သူဒန်နီယယ်ဖန်စတာတို့ကိုပြန်လွတ်ပေးဖို့လည်းပေါ်ထူးနေကပဲတောင်းဆိုခဲ့ပါတယ်။မြန်မာနိုင်ငံမှာဆက်အနာသိမ်းပြီးနောက်ပိုင်းနိုင်ငံရေးချက်တွေကိုဖြည့်ရှင်းဖို့ရှစ်တော်ရှာနိုင်ငံများအသင်းအာဆီယံကကြောင်းဝင်ကူညီဖို့ကြိုးပမ်းနေတယ်မယ်အောင်မြင်မှုရနိုင်မယ်အလားအလာပုံမှာတော့အကဲခတ်တွေတင်ပြရှင်းနေပါတယ်အာဆီယံလက်ရာဥက္ကဋ္ဌနဲ့အတွင်းမှုချုပ်တို့မြန်မာနိုင်ငံကိုတွားရောက်ဆွေးနွေးဖို့စီစဉ်နေတဲ့အကြောင်းဒရင်းတွေထွက်ပေါ်နေပေမဲ့အသင်းဝင်နိုင်ငံတစ်ခုရဲ့ပြည်ရင်းရေးကိုဝန်မဆွတ်ဖက်ရေးအပါဝင်အာဆီယံရဲ့မူဝါဒရဲ့အကြောင်းစိန်ခေါ်မှုတွေကြိုးဝှနိုင်တယ်လို့လည်းခံမှန်းနေတာဖြစ်ပါတယ်မြန်မာနိုင်ငံမှာဖေဖော်ဝါရီလတရနေ့ကဆက်အနာတင်လိုက်တဲ့လူရွက်နဲ့လောဆက်တွဲလူခွေရေးချိုးဖောက်မှုတွေကိုပုံမှန်လင်းလင်းဝေဖန်မှုလဲအသိဝင်နိုင်ငံတချို့ကလက်ခံကြမှာမဟုတ်ဘူးလို့တိုင်းနိုင်ငံချူလာလကွန်တက္ကသိုလ်ကနိုင်ငံရေးသိပ္ပံပညာပတ်ပေါက်ကတတိနံဖွင့်ဆိုတရက်ကပြောပါတယ
် If ASEAN violates and crosses the line by passing judgments on each other's internal affairs
အာဆီယံနဲ့နိုင်ငံရဲ့စီးပွားရေးပေါ်သဘောထားဆုံးဖြတ်ချက်ပြီးပြီးတတ်မှတ်ထားတဲ့စီးကိုကျော်လိုက်မယ်ဆိုရင်အသင်းဝင်နိုင်ငံအများစုမှာဖုံးကွယ်ထားစရာတွေရှိနေတာကြောင့်ချီကျော်လက်ကျော်ဖြစ်မျိုးကျုံ့ဝတ်နိုင်ပါတယ်လို့ထိုင်းနိုင်ငံရဲ့သိပ္ပံပညာပမောက္ခတိတိနံပြောတာပါအာဆီယံအသင်းဝင်ကမ္ဘောဒီးယားလာအိုထိုင်းဗီယက်နမ်နဲ့ဖိလစ်ပိုင်နိုင်ငံတွေအားဆိုရင်လည်းလူခွင့်ရင်းနဲ့လူလက်ခွင့်တွေချိုးဖောက်မှုတွေအတွက်ဝေဖန်ခံရတာဖြစ်ပါတယ်မြန်မာနိုင်ငံမှာဆီယနာသိမ်းပြီးနောက်ဆက်တဲ့နိုင်ငံရေးပြဿနာတွေပေါ်တုံ့ပြန်ဖြစ်ရှင်းမှုအာဆီယံအသင်းကအချက်၅ချက်ပါဘုံသဘောတူညီချက်ရရှိထားတာတလားကျော်ရှိလာနေပြီဖြစ်ပေမဲ့လက်တွေ့အကောင့်ထဲမပေါ်နိုင်သေးတဲ့အပေါ်အသင်းဝင်နိုင်ငံတချို့နဲ့နိုင်ငံတကာသံဝန်ကလည်းဖိအားပေးနေတာပါဘုံသဘောတူညီချက်တွေကအချက်တစ်ခုဖြစ်တဲ့အာဆီယံအထူးကူဆယ်တစ်ယောက်ကိုတာဝန်ပေးမဲ့အစီအစဉ်ကိုအမြန်ဆုံးအကောင့်ထဲပေါ်ပေးဖို့လေအင်ဒိုနီးရှားနိုင်ငံရဲ့ဝန်ကြီးဘတ်နိုမာဆူရီကဗရူနီမှာပဲတိုက်တွန်းထားပါတယ်။ရိုဟင်ဂျာဒုက္ခသည်တွေနိုင်ငံတကာအသံဝန်ကဆက်လက်ပံ့ပိုးကူညီပေးကြဖို့ဒီသတင်းပတ်ထဲမှာပဲဘင်္ဂလားဒေ့ရှ်နိုင်ငံကို၄ရက်ကြာခေတ်ထွက်ခဲ့တဲ့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂအစည်းအဝေးရရှိနေမှုကပြောဆိုလိုက်ပါတယ်။ဒုက္ခသည်တွေကိုကာဝယ်ဆက်လျှောက်ရေးအစဉ်ပြေပြေနေထိုင်ရေးအပြင်ဘဝရှိရေးရရှိအတွက်ဖြစ်ရှာနိုင်မှုဦးစားပေးဆောင်ရွက်ကြဖို့လေဒုက္ခသည်များဆိုင်ရာကုလသမဂ္ဂလက်ထောက်မဟာမင်းကြီးဖြစ်ကြတဲ့ Gillian Triggs နဲ့ Ralph Mazuru ကဗိုလ်ထုနယ်ခီးစဉ်အဆုံးသက်ဖြစ်ထုတ်ပြန်တဲ့ကြေညာချက်မှာတိုက်တွန်းလိုက်တာပါ Ranger ဒုက္ခသည်တွေအတွက်ဘင်္ဂလားဒေ့ရှ်ဆူရကစီစဉ်ပေးထားတဲ့ဗာရှန်ချာကျင်းကိုလေကုလသမဂ္ဂတာဝန်ရှိသူတွေတောင်းရောက်ကြည့်ရှုခဲ့ကြပြီးအင်အားစလုပ်ထားတာပါဝင်အကုန်ကြက်ခံတုံးဆွဲထားတာတွေတွေ့ရပြီမလဲကျုံးမမှာရောက်နေကြတဲ့ဒုက္ခသည်18,000လောက်တွေကောက်ွယ်ဆက်ရှောက်မှုနဲ့အကူအညီလိုအပ်ချက်တွေရှိနေတာကိုလည်းထောက်ပြခဲ့ကြပါတယ်။ဘင်္ဂလားဒေ့ရှ်ရောရိုဟင်ဂျာဒုက္ခသည်တွေမြန်မာနိုင်ငံမှာတာဝန်ရှိသူလို့အဖြေရလဲမြန်မာနိုင်ငံအပေါ်မှာမူတည်နေကြောင်းလဲကုလသမဂ္ဂကော်မရှင်နာမင်းကြီးတွေကပြောဆိုခဲ့ကြပါတယ်။ဒီခေတ်ပြည်နယ်မှာရှိတဲ့နေကြာဆောင်ကင်းစကန်တချို့ကို ARS ရိုဟင်ဂျာဆွေရောက်တွေက2019ခုနှစ်တုန်းကဝင်ရောက်တိုက်ခိုက်ခဲ့တာကိုတုံ့ပြန်နဲ့မြန်မာစစ်တပ်ရဲ့စစ်ဆင်ရေးတွေကြောင့်နောက်ဆက်တွဲတိုင်းနယ်ချီဒုက္ခသည်တွေဘင်္ဂလားဒေ့ရှ်နိုင်ငံဘက်တိတ်ရှောင်သွားခဲ့ကြတာပါမြန်မာအာဏာရှင်တွေကတော့ရိုဟင်ဂျာဆွေရဲ့အသုံးအနှုန်းကိုတရားဝင်အသိမပြုလက်မခံပေမဲ့ဒီခေတ်ပြည်နယ်ကထွက်ပြေးသွားတဲ့ဒုက္ခသည်တွေကိုစစ်ဆင်လက်ခံမှာဖြစ်တဲ့အကြောင်းပြောဆိုထားကြပြီးဘင်္ဂလားဒေ့ရှ်နိုင်ငံရောကုလသမဂ္ဂနဲ့ပါတရားစီနားလည်မှုစာချုပ်လာတွေလက်မှတ်ရေးထိုးထားပါတယ်ဒါပေမဲ့လည်းလက်တွေ့မှာတော့ဒုက္ခသည်တွေနေရပြင်းအစီအစဉ်တွေအထမမြောက်သေးသလိုဖေဖော်ဝါရီလတနေ့မှာစစ်တပ်ကအာဏာသိမ်းတဲ့အခါကြောင့်ဝင်ရဒုက္ခသည်အကြီးဘလို့ဆက်လက်ကြိုက်တွေ့သွားမလဲဆိုတော့လည်းရှင်းရှင်းလင်းလင်းတော့မရှိသေးပါဘူးခင်ဗျာ
ဒီလိုရေအမေရိကန်တံမနက်ဖက်မြန်မာဝါသားအစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိ5.32 kHz 938ည5.40 kHz 948ည5.48 kHz 6.53ည5.190 kHz 1595တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်တရင်းအစီအစဉ်ပထမပိုင်းကိုကိုအောင်လွင်ဦးကတင်ဆက်ခဲ့တာပါရှင်ကျမတို့ VOE မြန်မာပိုင်းကနေအခုလိုနနက်ခင်းရေဒီယိုအစီအစဉ်ပြီးညပိုင်းရေဒီယိုအစီအစဉ်ကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီအထိတင်ဆက်နေပါတယ်။ဒါပြင် VOE မြန်မာရဲ့ရုပ်သံအစီအစဉ်ကိုတော့မြန်မာစံတော်ချိန်ညနေ9နာရီကနေ9နာရီခွဲအထိတင်ဆက်နေပါတယ်ရှင်။ဒီအစီအစဉ်လေးအားလုံးကို VOE မြန်မာပိုင်းရဲ့ website စာမျက်နှာဖြစ်တဲ့ voa.burmese.voanews.com နဲ့ Facebook စာမျက်နှာဖြစ်တဲ့ VOA Burmese News ကနေဓာတ်ရိုက်နှาศင်ကြည့်ရှုနိုင်ကြပါရှင်။အခုတော့ American မှာ COVID ကပ်ရောဂါကာကွယ်ဆေးထိုးထားသူနဲ့ထိုးမထားသူဆိုပြီးအုပ်စုနှစ်စု꿰သွားမယ့်အရေးစိုးရိမ်နေရကြောင်းသမ္မတဂျိုးဘိုင်ဒန်ကပြောကြားလိုက်တဲ့သတင်းအပါအဝင်နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုခင်မောင်စုံမင်းကပြောပြမှာပါရှင်
။ American သမ္မတဂျိုးဘိုင်ဒန်အနေနဲ့ COVID ကပ်ရောဂါကာကွယ်ဆေးထိုးထားသူနဲ့ကာကွယ်ဆေးထိုးမထားသူဆိုပြီးတိုင်းပြည်မှာအုပ်စုနှစ်စု꿰သွားမှာကိုစိုးရင်ကြောင်ပြောပါတယ
် I don't want to see the country that is already too divided become divided in a new way between places where people live free from fear of covid
တို့အနေနဲ့တိုင်းပြည်ကိုကိုဗစ်ကပ်ရောဂါရန်ကနေကာကွယ်ဘေးကင်းတဲ့နေရာမှာရှိတဲ့သူတွေနဲ့အဲ့ဒီကပ်ရောဂါတန်ခံရတဲ့နေရာကသူတွေဆိုပြီး꿰ပြားခြားနားမှုပုံစံအစ်ကိုမမြင်တွေ့လိုပါဘူးလို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကမနေ့ဗုဒ္ဓဦးနေ့ကပြောပါတယ်ကိုဗစ်ကပ်ရောဂါကာကွယ်ဆေးသစ်စတင်အသုံးပြုဖို့စီယုံဆွဲဆောင်စင်မှာသူကအဲ့ဒီလိုပြောဆိုလိုက်တာဖြစ်ပါတယ်ကိုဗစ်ကပ်ရောဂါကာကွယ်ဆေးရရှိရေးဟာပါတီဆွဲဂိုင်းကနာဆွဲမဟုတ်ပါကြောင်းနဲ့ကိုဗစ်ကပ်ရောဂါကာကွယ်ဆေးထုတ်လုပ်တာဟာပါတီနှစ်ရက်လုံးနဲ့သမ္မတတွေရဲ့လုံဆောင်ချက်ဖြစ်ကြောင်းအလေးထားပြောဆိုသွားပါတယ်စိုးရင်စရာကင်းမဲ့ပြီးစီးလုံးညင်ညွတ်သောအမေရိကန်တစ်ခုတည်းဖြစ်ဖို့လိုအပ်ကြောင်းလည်းပြောဆိုသွားပါတယ်။သမ္မတဘိုင်ဒန်ကလာမည့်လွတ်လပ်ရေးနေ့ဇူလိုင်လ4ရက်နေ့ရောက်ရင်လူတိုင်းဟာအ ਨੇ ဆုံးတစ်ကြိမ်ကာကွယ်ဆေးထိုးပြီးဖြစ်ကာအရွယ်ရောက်သူ80ရာခိုင်နှုန်းအထိကာကွယ်ဆေးထိုးပြီးမယ်လို့ယူဆထားပါတယ်။လက်ရှိမှာတော့လူဦးရေရဲ့63ရာခိုင်နှုန်းပဲရှိပါသေးတယ်။ကိုဗစ်ကပ်ရောဂါကာကွယ်ဆေးထိုးတဲ့နှုန်းနောက်ကျတဲ့အထက်မှာတချို့လူနည်းစုအတိုင်းဝိုင်းတွေလည်းပါဝင်တဲ့အတွက်သမ္မတဂျိုးဘိုင်ဒန်ကသဘင်ညက်ဆိုင်တွေနဲ့သဘင်အလှပြင်ဆိုင်တထောင်ကျော်အပါအဝင်ဈေးဆိုင်တွေကိုကာကွယ်ဆေးထိုးနိုင်တဲ့နေရာတွေအဖြစ်လှုံ့ဆော်ဖို့တိုက်တွန်းထားပါတယ်။ဒါကြောင့်အဲ့ဒီသဘင်နဲ့ပတ်သက်တဲ့ကြမ်းကျင်သူတွေကိုဒီလထဲမှာကာကွယ်ဆေးထိုးသင်တန်းပေးပြီးကာကွယ်ဆေးထိုးတဲ့ဈေးကမ်းတွေအဖြစ်လည်းလှုံ့ဆော်ဖို့ရည်ရွယ်ထားပါတယ်ခင်ဗျာ။မြောက်အတ္တရန်ဒီစာချုပ်နေတိုးအဖွဲ့ရဲ့အတူရေးမှုချုပ်ဗိုလ်ချုပ်ကြီးရန်စတော်တင်ဘတ်နဲ့ဗီတိန်ဝင်ကြီးချုပ်ဘော်ရစ်ဂျွန်ဆင်တို့ကဘယ်လာရုအစိုးရကခီးသည်တင်လေရင်တားဆီးဆင်းသက်ခိုင်းတာနဲ့ပတ်သက်ပြီးပြင်းပြင်းထန်ထန်တုံ့ပြန်ရေးအတွက်ထောက်ခံကြောင်းမနေ့ဗုဒ္ဓဦးနေ့ကပြောပါတယ်။ကြီးခဲ့တဲ့လကခီးသည်တင်လေရင်ကိုဘယ်လာရုအစိုးရကတားဆီးအမိန်ပေးဆင်းသက်ခိုင်းခဲ့ပြီးလိုက်ပါလာတဲ့အစိုးရအတိုက်ခံဂျာနယ်လစ်တူကိုဖမ်းဆီးခဲ့ပါတယ်။အဲ့ဒီလောက်ရဟာနိုင်ငံတကာလေကြောင်းလိုင်းနဲ့ပတ်သက်တဲ့ဥပဒေတွေသတ်မှတ်ချက်တွေကိုချိုးဖောက်လိုက်တာဖြစ်တယ်လို့ဒီတိန်ဝင်ကြီးချုပ်ရဲ့နေအိမ်မှာပြုလုပ်တဲ့ပူရဲသတင်းစာရှင်းလင်းပွဲအတွင်ဗိုလ်ချုပ်ကြီးရန်စတော်တင်ဘတ်ကပြောကြားလိုက်တာပါ။ဒါ့အပြင်အဲ့ဒီလိုလှုပ်ဖန်းစည်းခဲ့တဲ့အတိုက်ခံဂျာနယ်လစ်ရာမန်ပရာတက်စီဗစ်နဲ့သူ့ရဲ့ရည်စားတို့ကိုလည်းချက်ချင်းပြန်လွတ်ပေးဖို့တောင်းဆိုလိုက်ပါတယ်။ဒီတိန်ဝင်ကြီးချုပ်ဘော်ရစ်ဂျွန်ဆင်ကလည်းပိတ်ဆို့အရေးယူမှုကိုအပြေးအဝါလှုပ်ဆောင်မှာဖြစ်ပြီးနောက်ထပ်အရေးယူလာတွေကိုလည်းဆက်လက်လှုပ်ဆောင်ကောင်းလှုပ်ဆောင်မယ်လို့လည်းပြောပါတယ်။ဒီလဂျွန်14ရက်နေ့နေတိုးထိပ်သီးဆွေးနွေးပွဲမှာဒီကိစ္စနဲ့ပတ်သက်ပြီးဆွေးနွေးသွားမယ်လို့လည်းဗိုလ်ချုပ်ကြီးရန်စတော်တင်ဘတ်ကပြောဆိုသွားပါတယ်ခင်ဗျာ။အမေရိကန်သမ္မတဂျိုးဘိုင်ဒန်ကသူ့နိုင်ငံအနေနဲ့အင်တာနက်ကနေတိုက်ခိုက်ချိန်းချောက်ငွေညစ်ခံရတဲ့ကိစ္စတွေကိုသုံးသပ်နေတယ်လို့အမေရိကန်သမ္မတအိမ်ဖြူတော်ကမနေ့ကဗုဒ္ဓဦးနေ့ကပြောပါတယ်။အဲ့ဒီလိုလှုပ်ဆောင်တဲ့အင်တာနက်ဟက်ကာတွေဟာရုရှားကဖြစ်တဲ့အတွက်ရုရှားသမ္မတဗလာဒီမာပူတင်နဲ့ဒီလာထဲမှာဆွေးနွေးလိမ့်မယ်လို့လည်းပြောပါတယ်
။ The president has launched a rapid strategic review to address the increased threat of ransomware to include 4 major lines of effort.
အင်တာနက်ကငွေညစ်တဲ့လုပ်ရက်တွေများပြားလာတဲ့ရပ်တန့်သွားအောင်လို့ ransomware အခြေခံပစ္စည်းတွေနဲ့အသုံးပြုသူတွေကိုဟန်တာတိုက်ဖြတ်ဖို့အပါအဝင်အဓိကကျတဲ့ကြိုးစားဆောင်ရွက်မှု၄ခုကိုသမ္မတကြီးကဗျူဟာတရက်ချမှတ်ပြီးလှုပ်ဆောင်နေပါတယ်လို့အင်ဂျီရောပြောခွင့်ရဂျန်ဆာဂီကပြောပါတယ်အမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့ရုရှားသမ္မတဗလာဒီမာပူတင်တို့ဟာရွေးကောက်ပွဲဝင်ရောက်ဆွတ်ဖက်မှုကိစ္စလူအခွင့်အရေးကိစ္စနဲ့ယူကရိန်းနိုင်ငံအရေးကိစ္စတို့မှာအငင်းပွားမှုတွေရှိပေမဲ့လေဒီလ16ရက်နေ့မှာဆွစ်ဇာလန်နိုင်ငံဂျနီဗာမှာတွေ့ဆုံဆွေးနွေးကြမယ်ဖြစ်ပါတယ်။ဒီသတင်းပတ်အတွင်းမှာအမေရိကန်ပြည်ထောင်စုရှိဘရာဇီးနိုင်ငံသားပိုင် JVS အသားထုတ်လုပ်တဲ့လုပ်ငန်းကြီးကိုအင်တာနက်ကနေတိုက်ခိုက်ငွေညစ်တာခံခဲ့ရပါတယ်။ဒါဟာဂျိုးဘိုင်ဒန်သမ္မတအဖြစ်တာဝန်ထမ်းဆောင်ခဲ့တဲ့ဇန်နဝါရီလကစလို့အဲ့ဒီလိုအင်တာနက်ကနေတိုက်ခိုက်ငွေညစ်ခံရတာတတိယအကြိမ်မြောက်ဖြစ်ပါတယ်။ အဲ့ဒီအသားထုတ်လုပ်တဲ့ JBS ကုမ္ပဏီကသူတို့ကိုအင်တာနက်ကတိုက်ခိုက်သူတွေဟာရုရှားကလိုယူဆရတဲ့ရာဇဝတ်ဂိုင်းတွေစီကဖြစ်တယ်လို့အင်ဂျီတော်ကိုသတင်းပို့ပါတယ်။တမရဘိုင်ဒင်အနေနဲ့ဒီကိစ္စကိုရုရှားတမရနဲ့ထိပ်သီးဆွေးနွေးပွဲမှာပြောဆိုလိမ့်မယ်လို့မျှော်လင့်ရပါတယ်လို့အင်ဂျီတော်ပြောရေးဆိုခွင့်ရှိသူကပြောပါတယ်။ရုရှားတမရပူတင်နဲ့သူ့အဆိုအရအနေနဲ့ဒီလိုအင်တာနက်ကတိုက်ခိုက်ငွေညစ်တာကိုတားဆီးနိုင်တဲ့အနေအထားမှာရှိတယ်လို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကအသေးချာယူဆထားပါတယ်လို့လည်းပြောဆိုပါတယ်ခင်ဗျာ။အီရန်နိုင်ငံရဲ့အကြီးဆုံးစစ်သည်တော်ကြီးဟာအိုမန်ပင်လယ်ကွေ့မှာမီးလောင်ပြီးနစ်မြုပ်သွားတယ်လို့အီရန်အစိုးရမီဒီယာမှမနေ့ကဖော်ပြထားပါတယ်။ကဟက်အမည်ရှိအဲ့ဒီစစ်သည်တော်ကြီးဟာရေနံကျွဲဝတဲ့ပါရှန်ပင်လယ်ကွေ့ရဲ့ကျင်းမြောင်းတဲ့ရေလက်ကြားစိတ်ကမ်းမြုပ်အနီးမှာနစ်မြုပ်ခဲ့တယ်လို့လည်းသတင်းမှာဖော်ပြထားပါတယ်။အဲ့ဒီတင်မောကိုမိငိမ့်တက်ပြီးနင်းမြုပ်မှုမရှိအောင်စူးစမ်းခဲ့ပေမဲ့မအောင်မြင်ခဲ့ဘူးလို့အီရန်အစိုးရပိုင်း The Past သတင်းဌာနမှဖော်ပြထားပါတယ်။ဒါပေမဲ့တင်မောသားအားလုံးကိုတော့ဘေကင်းစွာနဲ့ကယ်တင်နိုင်ခဲ့တယ်လို့လည်းရေးသားထားပါတယ်။ဘာကြောင့်မိဆွဲလောင်နေဆိုတာကိုတော့ဖော်ပြခြင်းမရှိပါဘူး။ရေရက်စီးရေးလေးကျင့်ခဲ့စဉ်မနစ်မနက်ပိုင်း2နာရီလောက်ကစတင်မိလောင်ခဲ့တာလို့ဆိုပါတယ်။အဲ့ဒီတင်မောကြီးဟာပင်လယ်ပြင်မှာတခြားစစ်တင်မောတွေကိုထောက်ကူပေးနိုင်တဲ့အီရန်ရေတပ်မှရှိတဲ့အနည်းငယ်သောစစ်တင်မောကြီးတွေကတစင်းဖြစ်ပါလေခင်ဗျာ
။ကိုကေမောင်ဆိုမင်းပါရှင်နိုင်ငံကသတင်းတွေကိုတင်ပြသွားတာပါ။ကျမတို့ VOE မြန်မာပိုင်းရဲ့နက်နက်ခင်းအစီအစဉ်ကိုရေဒီယိုအပြင်ရုပ်တံထဲပါဖြစ်ဆက်တင်ဆက်နေပါတယ် VOE မြန်မာပိုင်းစီစဉ်တွေကို Washington DC ကနေတိုက်ရိုက်တင်ဆက်နေပါတယ်ရှင်အခုတော့သတင်းပေးပို့ချက်တွေနဲ့ဆက်သွယ်နည်းမျှချက်တွေကိုနားဆင်ရမှာပါမကြခင်သတင်းပေးပို့ချက်တခုမှာတော့ကြားပြည်နယ်ကလေကြောင်းတိုက်ခိုက်မှုနောက်ဆုံးအခြေအနေပါဝင်ဖို့ရှိပါတယ်အခုတော့ဒဇယ်ကပြစ်ခတ်မှုအကြောင်းကိုပြောပြမှာပါစကိုင်းတိုင်းဒဇယ်မြို့မှာဒဇယ်ပြည်သူရဲဘော်အဖွဲ့ကစစ်ကောင်စီနဲ့နှီးဆက်သူတအူးကိုတနက်နဲ့ပြစ်ခတ်ခဲ့တာကြောင့်အဲ့ဒီလူတေဆုံးသွားခဲ့ပါတယ်။ဒါအပြင်မကွေးတိုင်းကန်းကော်မျိုးနယ်ဘက်ကကြေးရွာတွေမှာလည်းစစ်ကောင်စီတပ်တွေနဲ့ကြေးရွာကာကွယ်ရေးအဖွဲ့တွေပြစ်ခတ်သွားပြီးဖြစ်နေပါတယ်။ဒီအကြောင်းအပြည့်အစုံကိုရန်ကုန်ကလာတဲ့သတင်းကိုကိုရဲမွန်ကကြော်ပြမှာပါရှင်
။စကိုင်းတိုင်းဒဇယ်မျိုးမှာဇွန်လ2ရက်နေ့မနက်အစောပိုင်းမှာစစ်ကောင်စီကခန့်ထားတဲ့ပေါ်ဦးရက်ကွက်ကအုပ်ချုပ်ရေးမှုကိုတနက်နဲ့ပြစ်ခတ်ခဲ့လို့ရက်ွက်အုပ်ချုပ်ရေးမှုဦးရဲထွန်းမှာတေဆုံးသွားတယ်လို့သိရပါတယ်။မနေ့ကအခြေအနေနဲ့ပတ်သက်လို့ဒဇယ်မြို့ကန်တို့ကအခုလိုပြောပါတယ
်။ဩမနေ့ကအခြေမနေ့ကတော့ဖြစ်တာတော့ခုနလကြီးကြောပါဗျ။အဲဖြစ်တာကတော့သူ20ရေတိုင်ကအပြန်သူ့အိမ်ရှင်းသားမှာလို့ပြောလို့ရပါတယ်ဗျ။တနက်ကပြစ်တာ၄ချက်ပြစ်ခံရတာဗျ။၄ချက်ပြစ်ခံတာ၃ချက်ကထိတယ်ဗျ။ကျွန်တော်တို့ကြီးကွန်တွေ့တဲ့အတော့လည်းကြီးကွန်ပစ္စတိုလို့ယူဆလို့ရတယ်ဗျ။လက်မောင်းတစ်ချက်ထိတယ်။ရေညွန့်တစ်ချက်ထိတယ်။အခုဦးတစ်ချက်ဒီရေဥသိစေလက်ထက်တုန်းကလည်းရာကြီးဥက္ကရာလုပ်ခဲ့ဘူးလေ။ကောင်းဆောင်စုကြီးလက်ထက်ရောက်တော့ရာကြီးဥက္ကရာနားပြီးတော့လက်ရှိဒီစစ်စိုးကလက်ထက်ရောက်တော့လည်းလက်ရှိရာကြီးဥက္ကရာတောင်းကိုထမ်းဆောင်နေတာ
။မေလ29ရက်နေ့ကဒဇယ်မြို့အနီးကကပောင်းကြကြေးရွာကိုစစ်ကောင်စီတပ်တွေဝင်ရောက်ရှာဖွေရာတွေပြစ်လုခဲ့တာရှိခဲ့ပြီးတော့အဲ့ဒီရှာဖွေမှုအပေါ်မှာအခုတနက်နေ့ပြစ်ခတ်ခဲ့ရတဲ့ဥယျာထုံးမှာတရင်ပေးခဲ့တာဖြစ်တယ်လို့ဒေသခံတွေကယုံကြည်နေကြပါတယ်။ဥယျာထုံးကိုတနက်နေ့ပြစ်ခတ်သူတွေဟာဒဇယ်ပြည်သူရဲဘော်အဖွဲ့ဖြစ်ပြီးအခြားရက်ကြီးဥက္ကဋ္ဌတွေအနေနဲ့စစ်ကောင်စီနဲ့ပူးပေါင်းပြီးပြည်သူတွေကိုဒုက္ခပေးမယ်ဆိုရင်အခုလိုဖြစ်ရက်တွေဖြစ်လာနိုင်တယ်လို့ဒဇယ်ပြည်သူရဲဘော်အဖွဲ့ကသူတို့ရဲ့လူမှုကွန်ရက်ဆက်မျက်နှာမှာဖော်ပြထားပါတယ်။ဒါ့အပြင်မကွေးတိုင်းကန်းကောင်မြို့နယ်ဘက်ကကြေးရွာတွေမှာစစ်ကောင်စီတပ်တွေနဲ့ကြေးရွာကာကွယ်ရေးအဖွဲ့တွေပြစ်ခတ်တာတွေဖြစ်ပွားနေပါတယ်။ဒီအခြေအနေနဲ့ပတ်သက်လို့ဒေသခံတူကအခုလိုပြောပါတယ်
။အာမြောက်ကူးညာမြောက်ကူးညာကညင်သားမြောက်ကူးညာ။အဲ့တော့ဘလို့မျိုးဖြစ်တာလဲဆိုတော့ကြွားထဲဝင်မှမှာဆိုလို့လူငယ်တွေအားရစောင့်နေတယ်ဒီပြည်အဖွဲ့တွေစောင့်နေတယ်မှာပြေစောင့်မှန်းပြီးတော့လိမ့်လိမ့်ကြီးကြီးထူတယ်။သူတို့ကဟိုဟာရက်နေခေါ်ရရတလာမရနေဘူး။ဘာတလာနေလိမ့်လိမ့်တွေပါရရှိတယ်အဲ့လိုမျိုးဖွဲ့စည်းတွေရှိတယ်ဆိုရင်မှခေါ်ရနေမှာအဲ့လိုလာရင်မှရှာပါဘူး။ရှာတာပေါ့။ပစာကမှာရွာလေးစောင့်မှန်းပြီးတော့သူကတော့ဘော်တွေမှာတောင်နေကြီးရဲ့တောင်ဘော်တွေကိုလှိုင်းမထုတော့ဘူးတင်းတင်းကြီ
းပြီးခဲ့တဲ့မေ28ရက်ကလည်းကန်းကော်မြို့နယ်ရဲလှနှန်းခါကျေးရွာတွေမှာစစ်ကောင်စီတပ်တွေနဲ့ကျေးရွာကာကွယ်အရေးအဖွဲ့တွေပြစ်ခတ်တာတွေဖြစ်ပွားခဲ့ပြီးစစ်ကောင်စီဘက်ကလက်နက်ကြီးတွေနဲ့ပြစ်ခတ်ခဲ့ရရှိခဲ့တယ်လို့နေအိမ်တွေကိုလည်းမီးရှို့သွားပြီးဒေသခံရွာသား၃ဦးသေဆုံးခဲ့သေးတယ်လို့စစ်ကောင်စီတပ်တွေလာရောက်ရှာဖွေရာကြောင့်ကျေးရွာအတွင်းနေထိုင်သူတွေဟာ ီးစက်ရကြေးရွာတောတောင်တွေထွက်ပြေးတိမ်းရှောင်နေရတယ်လို့သိရပါတယ်ခင်ဗျာ
ရဲမော်ပါရှင်စကိုင်းတိုင်းကပြစ်ခတ်မှုအခြေအနေတွေကိုကြားခဲ့ရပြီးရဲ့နောက်မှာတော့ကရပြည်နယ်ကတိုက်ပွဲတွေအကြောင်းတင်ပြမှာပါကရပြည်နယ်တွင်မှစစ်တပ်ကလေကြောင်းတိုက်ခိုက်မှုတွေလှုပ်လာတဲ့အပေါ်မှာအထူးစိုးရိမ်ကြောင်းပြည်တိုင်ခြေဆိုင်ကဘာလုံးဆိုင်ရာခရစ်ယာန်ညီညွတ်ရေးအဖွဲ့ CSW နဲ့လူသားချင်းစာနာထောက်ထားမှုဆိုင်ရာအကူအညီပေးရေးအဖွဲ့ HUD ကတတိပေးပြောကြားလိုက်ပါတယ်တိုက်ခိုက်မှုတွေကြောင့်ဖြစ်လာတဲ့တေးချေပျက်စီးမှုတွေအတွက်ပြည်ရင်းကခရစ်ယာန်ဘာသာရေးအဖွဲ့အစည်းတွေကလည်းစိတ်မကောင်းဖြစ်ရကြောင်း VOA ကပြောပါတယ် HUD ရဲ့ထုတ်ပြန်ချက်ကိုကိုးကားပြီးကရပြည်နယ်တွင်အခြေအနေတွေကို VOA မြန်မာပိုင်းကကိုခင်မောင်စုမင်းကနေပြောပြမှာပါရှင
်ကရပြည်နယ်ထဲမှာလေကြောင်းပစ်ကတ်မှုတွေနဲ့လက်နက်ကြီးအသုံးပြုတာတွေကြောင့်အရတားတွေတေဆုံးခဲ့တဲ့အပေါ်မှာစိုးရိမ်မိတယ်လို့ UK အခြေစိုက်ခရစ်ယာန်အဖွဲ့နှစ်ဖွဲ့ကထုတ်ပြန်ခဲ့တာပါကရပြည်နယ်ထဲကအထူးကြေးုံဟာမြန်မာနိုင်ငံအတွက်လက်တလောအရေးပေါ်အခြေအနေတစ်ခုဖြစ်တယ်လို့ Heart အဖွဲ့ရဲ့အမှုဆောင်ဒါရိုက်တာ Bronnes Cox ကဒီလဂျွန်တရနေ့မှာထုတ်ပြန်တဲ့ကြေညာချက်မှာပြောပါတယ်မေလ22ရက်နေ့ကစပြီးဖြစ်တဲ့စစ်တပ်နဲ့ဒေသခံပြည်သူကာကွယ်ရေးတပ်ဖွဲ့တွေအကြတိုက်ပွဲတွေကြောင့်ကရားပြည်နယ်ထဲမှာအရတား31ယောက်သေဆုံးခဲ့တယ်လို့ဖဲကုံမြို့လူမှုလှုပ်ရှားမှုသပိတ်ကော်မတီကမှတ်တမ်းတင်ထားပါတယ်အဲ့ဒီသေဆုံးသူတွေထဲမှာ2ယောက်ဟာမေလ23နဲ့24ရက်နေ့မှာစစ်ရဟယင်ကပြစ်ခတ်လိုက်တဲ့ကြီးစံထိမှန်ခဲ့တာလို့ဆိုပါတယ်အခုလိုကရားပြည်နယ်အတွင်းသေချေပျက်စီးမှုတွေရှိလာတဲ့အပေါ်မှာစိတ်မကောင်းဖြစ်ရကြောင်းမြန်မာနိုင်ငံခရီးရန်အသင်းတော်များကောင်စီဥက္ကဋ္ဌသာသနာပိုင်ချုပ်စတီဗင်တန်းမြင့်ဦးက VOA ကိုပြောပါတယ
်ဆရာရှင်ကိုရမြက်ကလူသားတိုင်းကိုစစ်တဲ့အတွက်စစ်ချင်းနစ်ပါဟုကအဓိကသာသနာ့ရှင်ဒီနောက်ဤသူမဆိုတော့နော်ဒါတို့တီတီစစ်စင်းမှုတွေဆုံးတဲ့ခါမှာဘုံသွားမှစိတ်ဝမ်းမြောက်ချင်ပြီးရှိရတယ်ဘာလဲဖြစ်ဖြစ်စေမုန်းချခြင်းနဲ့ခွင့်လို့ရှင်တာအဓိကဖြစ်တဲ့အတွက်ပူကြီးနားလေပူကြီးနည်းပြီးတဲ့အခါသတိရတော့တဲ့ဒီကြီးမှုကိုသုတောင်းရအောင်ဒီမှာပြည့်ရဲ့ဉာဏ်ချင်ချင်ရရှိဖို့သုတောင်းရရှိတယ်ဆိုတာပါပဲ
ကဘာလုံးဆိုင်ရာခရိယာညီညွတ်ရေးအဖွဲ့ CSW နဲ့လူသားချင်းစာနာထောက်ထားမှုဆိုင်ရာအကူအညီပေးရေးအဖွဲ့ HUD ကတော့မေလ24ရက်နေ့ကကက်သလစ်ဘုရားကျောင်းကိုရဟယင်ဘော်ကပြစ်ခတ်ခဲ့တာမှာအယက်သား၄ယောက်သေဆုံးခဲ့တယ်လို့ရေးသားထားပါတယ်စစ်တပ်နဲ့ကရားပြည်နယ်တွင်ဒေသခံလက်နက်ကိုင်တွေနှစ်ဖက်ပစ်ခတ်တိုက်ခိုက်မှုတွေကြောင့်ဘေးလွတ်ရာထွက်ပြေးနေရသူတွေဟာ 15,000 နဲ့တသိန်းကျားရှိနေပြီလို့ကုလလူသားချင်းစာနာမှုထောက်ထားရေးအဖွဲ့အိုချာကမနေ့ဗုဒ္ဓဟူးနေ့ကထုတ်ပြန်ထားပါတယ်။အများစုကဒီမော့ဆိုးမြို့အပြင်ဘက်တောင်ကြားတွေကယာယီစစ်ဆောင်စခန်းမှာကိုလုံနေကြတာပါ။တချို့ကတော့ပီကင်းကော်ကူစစ်ဆောင်စခန်းကိုရောက်ရှိလာကြကြောင်းစခန်းတာဝန်ခံဖြစ်တဲ့ခူးတွေကပြောပါတယ်။ရင်နဲ့အစားအသောက်လိုအပ်နေတယ်လို့တချို့စခန်းတွေမှာဝမ်းပြက်ဝမ်းလျှောလို့ယောဂမျိုးတွေဖြစ်ပွားနေတဲ့အတွေ့ဆေးဝါးလိုအပ်ချက်လည်းရှိကြောင်းသူကပြောပါတယ
်ကျွန်တော်ဖက်ကဒီတော့သုံးသုံးလောက်ရှိတယ်ဖြစ်တော့ဖြစ်ဆက်ကတော့လက်ကျောက်ကမပြည့်ခဲ့ဘူးဆိုပြီးကဆေးဝါးကလက်ရှိချက်တွေဆိုတော့သင်ပြရနေထားမှရှိရကြတယ်ဒီလိုကိုဆုံးမချရနေဖောင်းနေရှိရပါတော့တော့ဒီကပေါ်ကျွန်တော်ဆက်မှာပဲအဲ့ဒီလူတွေကျွန်တော်ရောက်ဆိုရင်ရရှိနေတယ်ကျွန်တော်ရှိတယ်
ကရပြည်နယ်ထဲကမိုးပြဲလွိုက်ကော်ဒီမော့ဆူသုံးမြို့စလုံးမှာနှစ်ဖက်တိုက်ပွဲတွေကဆက်ရှိနေပါတယ်စစ်တပ်ကလွိုက်ကော်မြို့ပေါ်မှာစစ်အုပ်ချုပ်ရေးကြီးညာထားပြီးညမထွက်ရအမိတ်ကိုလည်းဆက်ရှိထားပါတယ်လမ်းပန်းဆက်သွယ်ရေးအခက်အခဲတွေကြောင့်လည်းကရပြည်နယ်မှာအခြေခံစားတောက်ကုန်နဲ့လူသုံးကုန်ဈေးနှုန်းတွေဆက်လက်ပြီးတက်နေစေဖြစ်ပါတယ်ခင်ဗျာ
ကိုခင်မောင်စုမင်းပါရှင်။မကြာခင်မှာတော့မြမမီဒီယာအကျက်အတဲကောင်းစဉ်နဲ့ဆွေးနွေးထားတဲ့ဥကျော်စံသားရဲ့မြမအရေးသုံးသက်ချက်ကိုနားဆင်ရဖို့ရှိပါတယ်။တခါအားကစားကဏ္ဍကိုလည်းနားဆင်ရှုစားရဖို့ရှိပါတယ်ရှင်။ကြာတာပတိနေနဲ့ခင် VOA မြန်မာပိုင်းအစီအစဉ်ကို Washington DC ကနေတိုက်ရိုက်တင်ဆက်နေပါတယ်။အခုတော့မြမနိုင်ငံက COVID ထိန်းချုပ်မှုအခြေအနေပေါ်ပညာရှင်တဦးရဲ့အမြင်ကိုတင်ပြပါပါမြန်မာနိုင်ငံမှာဆက်အာနာတိမ့်ပြည့်ရဲ့နောက်ကျန်းမာရေးဝန်ထမ်းတွေယာနဲ့ချီဖန်ဝရံထုတ်ခံထားရသလိုဆေးရုံတွေလည်းပုံမှန်လက်ပတ်မှုအခြေအနေမရောက်သေးတဲ့အပေါ်မှာကုလသမဂ္ဂကနေမြန်မာနိုင်ငံမှာ COVID-19 ကူးစက်မှုအပအဝင်ကျန်းမာရေးဝန်ဆောင်မှုဆိုးရွားလာမယ့်အခြေအနေကိုသတိပေးထားတာပါဒါပေမဲ့အခုတော့မြန်မာကျန်းမာရေးနဲ့အားကစားဝန်ကြီးဌာနကနေ COVID-19 ကူးစက်မှုထုတ်ပြန်လာတဲ့ကိန်းဂဏန်းတွေရှိလာပါတယ်။ဒါတွေဟာဘလောက်ထိယုံကြည်စိတ်ချရမလဲ။အခြေအနေတွေဘလောက်ထိဆိုးရွားလာနိုင်မလဲ။နယူးယောက်မြို့ကူးစက်အထူးကူဒေါက်တာဇီယာတက်ကိုဆက်သွယ်နေမြန်းထားပါတယ်ရှင
်။ဟိုဒီကျွန်တော်တို့ဘေးအင်းကြီးနာချင်းနိုင်ငံဖြစ်တဲ့အိန္ဒိယမှာတော်တော်လေးကိုဖြစ်ခဲ့တာပေါ့နော်။ထိုနည်းတူစွာပဲကျွန်တော်နားလည်သလောက်ပေါ့နော်။ ဒီခုလက်ရှိမလေးရှားမှာလည်းသူတို့ cases တွေပြန်တွေ့လာတယ်လို့ပြောတယ်အယူရီကတော့ကျွန်တော်ဒီကြားတော့မပြောတတ်ဘူးကျွန်တော်ဒီနောက်ထပ်အိန္ဒိယနိုင်ငံလို့ခုပြောတဲ့ Bangladesh မှာလည်း case ရှိတယ်ဆိုတော့ဒီ even ပေါ့နော်ကွန်ဒုံးနဲ့တူပါတယ် DOP ပေါ့နော်အဲ့မှာလည်းထပ်ပြီးတော့ cases တွေပြန်ဖြစ်လာတယ်ဆိုပြီးတော့ကြားတယ်ပေါ့လေဆိုတော့ဒီလိုအိန္ဒိယနိုင်ငံတွေမှာရှိနေတယ်ဆိုလို့ရှိရင်တခြားကိုဘက်ကနိုင်ငံကိုရောက်လာနိုင်တဲ့ chance တော့ရှိတာပေါ့နော် case တော့ရှိမှာပဲပေါ့မှာလေအခုမှကျွန်တော်တို့ဒီ US မှာလည်း zero case မှာမဟုတ်တာโอเคကျွန်တော်တို့က flat line ကြီးပါကိုရသွားတယ်လို့ဒါပြောတာဒါပေမဲ့တခုပဲရှိတာပေါ့နော် data ဘယ်လောက်ထိမှန်တယ်လဲပေါ့လေအဲ့ဟာတော့ပြောလို့ရတာပေါ့နော်ဆိုဘယ်သူတွေကသွားပြီးတော့အစ်စ်ခံနေတာလဲစေယုံမှာရှိတဲ့လူတွေကိုစစ်နေတာလားဆိုတော့အဲ့အပိုင်းနေအချက်လက်တွေတော့မူတည်တာပေါ့နော်ဆိုတော့ဟို90အယောက်90 positive ဖြစ်တာဒီအယောက်9000စစ်လို့90ပြော positive ဖြစ်တာနဲ့အယောက်တရာမှာ90 positive ဖြစ်အယောက်တရာကိုစစ်ပြီး90 positive ဖြစ်တာကတော့နည်းနည်းတော့ကွာတော့ပေါ့နော်
ဟုတ်ကဲ့အဲ့တော့ဆရာဟိုတကယ်တမ်းကျတော့ကုလသမဂ္ဂတို့ပေါ့နော်တကယ်နိုင်ငံတကာအဲ့လိုအဖွဲ့တွေကနေပြီးတော့ဒါနဲ့ပတ်သက်ပြီးသူတို့သတိပေးထားတာရှိရယ်ဘာဖြစ်လို့ဆိုတော့မြန်မာနိုင်ငံမှာဒီစစ်တပ်ကနေပြီးတော့ဒီကျမကြီးဝန်ထမ်းတွေတိုက်ခိုက်တာနောက်ပြီးတော့ဒီဆေးရုံတွေမှာဝင်ရောက်ဆွဲတက်ဆွဲတာမျိုးပေါ့နော်နောက်ဆေးရုံတွေမှာလည်းသူတို့ဝင်ရောက်စီးနှင်းတာတွေအဲဒါတွေလုတ်တဲ့ပုံမှာနောက်ဆက်တွဲအကျိုးဆက်တွေဖြစ်လာနိုင်တဲ့အနေအထားရယ်နောက်ပြီးခု COVID-19 ကူးစက်မှုကိုလည်းတွားပြီးတော့ဆိုးကျိုးတွေတက်ရောက်လာမယ့်အနေအထားဆိုပြီးတော့သူတို့သတိပေးထားတာရှိပါတယ်ဆိုတော့အခုဒီလိုမျိုးမြန်မာနိုင်ငံမှာအခု COVID ပိုးတွေထပ်ပြီးတွေ့ရှိလာတဲ့အပေါ်မှာကောတကယ်ပဲစစ်ကောင်စီဘက်ကနိုင်နေနေထိန်းချုပ်နိုင်မယ်လို့မြင်ပါလားရှင
်ဆိုတော့မိုင်example တခုပြောရလို့ရှင်ပေါ့နော်ကျွန်တော် US ဆိုပဲစဉ်းစားကြည့်တာပေါ့နော်ဒီယောဂါတခုကိုထိန်းချုပ်ဖို့အတွက်ဆိုလို့ရှင်ပညာရှင်ဆိုတာလိုပါတယ် okay ဘာဖြစ်လို့လဲဆိုတော့ပညာရှင်မရှိဘဲနဲ့လုပ်လို့ရတဲ့ဟာဆိုတော့တော်တော်လေးကိုခက်ခဲပါတယ်ပြီဆိုတော့အခုအချိန်မှာဟိုဘယ်လိုခေါ်မလဲအရင်တောင်ဆန်းစုကြည်လို့ဆိုတာလက်ထက်တော့ဆိုလို့ရှိရင်အမေတောင်ဆန်းစုကြည်ပြောတဲ့စကားလုံးကိုလူအများစုကလက်ခံတယ် okay အခုအချိန်မှာတယောက်ယောက်ထွက်ပြောပြောကြည့်ပါလားဘယ်လိုဘယ်နှစ်ယောက်လက်ခံမလဲဆိုတာရှိတယ် okay ဆိုတော့ဒါဒီအပိုင်းကတစ်ပိုင်းပါတယ်ပေါ့နော်ဆိုတော့လူတွေအကုန်လုံးမှာ against ဆိုတဲ့ဟာတခုဖြစ်နေတယ်ဘာကြောင့် against ဖြစ်တယ်လဲဆိုတော့သူတို့အသီးဆုံးပါပဲဒါတွေကတော့ဟုတ်ပြီလားတော်တော့အမချုံငုံပြီးတော့ပြောရလို့ရှင်ထိမ့်နိုင်မလားဆိုတဲ့ဟာတော့ဆိုလို့ရှင်တော့လူတွေကြားထဲမှာတော့ဒီ health education ဆိုတဲ့ information တခုကတော့ရပြစ်ပါပြီ။ဘာဖြစ်လို့လဲဆိုတော့ဒီ information ရထားတဲ့အကြောင်း mask ကျွန်တော်တို့ဒီဇာတ်ပြရတဲ့အချိန်တွေမှာလည်း mask နဲ့တက်ကြပြီးတော့ပြကြတယ်ဆိုတော့ကျွန်တော်နားလည်တဲ့လောက်လွန်ခဲ့တဲ့တစ်လခွဲနှစ်လအတွင်း up to 4လရှိပြီပေါ့နော်။ဒီ3လအတွင်းမှာဟိုဒီပြည်မနိုင်ငံမှာ cases အနေလမ်းပေါ်မှာထွက်လာတာတော့မှဒီလိုမျိုးကိုဗစ်ကမထွက်လာတာတူလောက်ကြီးဒီမဖြစ်လာဘူးပေါ့လေဆိုတော့ပြောလို့ရပါတယ်ဒီနာနိုင်ငံတွေမှာမဖြစ်သေးတဲ့အကြောင်းလေးဖြစ်နိုင်ပါတယ်ပေါ့လေဆိုတော့ခြုံပြီးတော့ပြောရလို့ရှိရင်တော့ဒီပြည်သူလူထုတွေမှာသူ့ဟာသူတတ်နိုင်တဲ့ဟို health education ပေါ့နော်ကျမရဲ့သိပညာရှိနေပြီးသားပါသူတို့ကသူတို့ထိမ့်ပါလိမ့်မယ်ဒါပေမဲ့ဟိုကျမရဲ့ဝင်ကြီးကနေအခုပြောလို့တော့သူတို့လိုက်လာမှာမဟုတ်ပါဘူးကျွန်တော်ထင်ပါတယ်နောက်တစ်ခုကလည်းဒီလက်ရှိပေါ့နော်ဟိုဒီကောင်းဆောင်ပိုင်းကလာပြီးပြောလို့ရှင်ပို့တော်ဆိုပါပါလိမ့်မယ
်ဟုတ်ကဲ့အဲ့တော့ဒီလိုစစ်ကောင်စီကအခုလက်ရှိမြန်မာနိုင်ငံမှာလဲအာဏာသိမ်းထားတယ်နောက်အခုကျမကြီးဝန်ထမ်းတွေရဲ့အနေထားမှာလဲဟိုຢာနဲ့ချီပြီးတော့ဆရာဝန်ဆရာမတွေဆရာဝန်တွေကိုသူတို့ဟိုဖမ်းဝင်ရန်တွေထုတ်ထားတယ်ပေါ့နော်ဆိုတော့ဆေးရုံတွေမှာလည်းလူတွေကကောင်းကောင်းသွားလို့မရဘူးဆရာဝန်တွေလည်းမရှိကြဘူးဆိုတော့အနေထားတွေမှာအခုဒီယောဂါ COVID-19 ကူးစက်မှုနဲ့ပတ်သက်ပြီးတော့လူထုအတွက်ကကာဝယ်ဖို့ကဘယ်လိုမျိုးနည်းလမ်းတွေကအကောင်းဆုံးဖြစ်မလဲရှင
်ဆိုတော့ကျွန်တော်တို့ခုနားလေတဲ့အပိုင်းတွေအများကြီးရှိလာတာပေါ့နော်နံပါတ်1တစ်ချက်ကတော့လုံငယ်တဲ့ရပိုင်းတွင်းအောင်ပဲပြောပါတယ်ဥမာလေမြန်တွေဥမာတွေ့ပါတယ်ပြန်ပြီးတော့ဟိုတော်တော်လေးကို local air flight တွေပြန်ပြီးဖြစ်လာတယ်ပေါ့လေဆိုတော့ short air flight လို့ဟာမျိုးမှာတော့မှကုက္ကူ chance တော်တော်လေးတော့နည်းတယ်လို့ပြောကြတယ်ပေါ့နော်အမအခုလည်းသိပါတယ်ကျွန်တော်ဆိုလည်းဒီလွန်ခဲ့တဲ့နှစ်လအတွင်းမှာဆိုလို့ရှိရင်တော့ around about 2 visit လောက်ကျွန်တော် flight စီးပြီးတော့သွားခဲ့တာရှိတယ်ပေါ့လေဆိုတော့ကျွန်တော် flight တွေမှာဆိုအပြည့်ပါအမတို့တကုံမှမလွတ်ဘူးတို့တယောက်နဲ့တယောက်ခြားတာတွေလည်းမရှိဘူးပေါ့နော်ဒါပေမဲ့ flight ထဲမှာကျွန်တော် mask ဝတ်ထားရတယ်ပေါ့တဘောကတော့လေဆိုတော့တဘောတစ်ခုကတော့ ဒီ US မှာတော့နည်းနည်းလေးတော့ကွာတော့ပေါ့မှာလေ။ဘာလို့ဆိုတော့တော်တော်များ vaccination တော့လည်းရတယ်။ဒါပေမဲ့လုံခဲ့2လ3လအတွင်းမှာ vaccination တလောက်ထိမရသေးပါဘူး။ဆိုတော့ကျွန်တော်တို့တက်ကတော့မဆိုဝင်ကြတယ်ပေါ့နော်။ဘယ်လိုပဲသွားသွားအပြင်းပဲသွားသွားyou know ၆ပေခွာလို့နေတဲ့ရနိုင်တဲ့ condition တွေဆိုတော့အခုတဖြည်းဖြည်းတစ်ခုပြီးတစ်ခုမှတို့လည်းတွေ့ပါတယ် short ပေါ်လာတယ်ပေါ့နော် restaurant တွေဖွင့်ပေးလာတယ်ဒီလိုမျိုးတွေဖြစ်လာကြတယ်ပေါ့လေဆိုတော့ချုံငုံပြီးပြောရလို့ရှိရင်တော့လူတွေမှာပုံအရင်တော့သိထားတဲ့အတိုင်းပဲ mask လုပ်ထားလို့ရှိရင်တော့ဒါကတော့တတ်တာပါပဲကျွန်တော်တို့ N95 ရေလို့မဟုတ်ပါဘူးသူရိုးရိုးစနဲ့ surgical mask ဝတ်လို့ရှိရင်တော့လမ်းသွားလမ်းလာတွေအနေနဲ့အနေထားရတော့ကိုယ့်အကိုကာကွယ်နိုင်ပါတယ်နောက်တစ်ခုတော့ let's see ရပါပေါ့နော်ဟုတ်စပ်ပြနဲ့လက်စည်းခြင်းမဖြစ်ဖြစ်ကျွန်တော်တို့ဒီဟိုကျွန်တော် hand sanitizer တွေဖြစ်တဲ့ alcohol based hand sanitizer တွေပေါ့နော်လက်ကိုလုပ်တဲ့ဟာတွေအများကြီးရှိပါတယ်အခုကတော်တော်များများနိုင်ငံတိုင်းမှာပေါ်ပေါ်လောလောရနေကြပါပြီဆိုတော့ဒါတွေနဲ့လှုပ်ခြင်းအပြင်ကတော့ကျွန်တော်ထင်ပါတယ်အဓိကကတော့ဟိုကိုယ်စီမှာယောဂဖြစ်တယ်လို့တန်လျာရှိရင်တော့စစ်လို့ရနိုင်တဲ့အနေအထားရှိရင်တော့စစ်ကြည့
်ဒါကတော့နယူးယောက်မြို့ Wyckoff Heights ဒုစီယိုအုပ်လည်းဖြစ်တယ်နောက်ကုဆက်ယောဂအထုကုဆရာဝန်ကြီးလည်းဖြစ်တဲ့ဒေါက်တာဆရာတက်ကို Skype ကနေဆက်သွယ်နေကြတာပါရှင
် VOA Mary Center ကနေ့စဉ်တင်ဆက်ပေးနေတဲ့နောက်ဆုံးရကမ္ဘာနဲ့မြန်မာသတင်းတွေသတင်းဆောင်မတွေကို email သတင်းလောင်အဖြစ်နဲ့ VOA PA Studies ကိုနေ့စဉ်အရောက်ပို့ပေးနေပါတယ်ရှင်အခုဆိုရင်ဒီ email သတင်းလောင်ကို Facebook စာမျက်နှာကနေပြီးလွယ်လွယ်ကူကူတောင်းယူနိုင်ပါတယ် Facebook အသုံးပြုတဲ့သူတွေအနေနဲ့ VOA မြန်မာဝိုင်း Facebook စာမျက်နှာမှာ sign up ဆိုတဲ့အပြာရောင်အတန်းလေးကိုနှိပ်လိုက်ရင်အလိုလျောက်ကျမတို့ရဲ့အင်တာနက်ပင်မစာမျက်နှာပေါ်ကအီးမေးလ်သတင်းလောတောင်းယူနိုင်တဲ့နေရာကိုရောက်ရှိပါတယ်။ VOA မြန်မာပိုင်းပင်မစာမျက်နှာမှာဆိုရင်လည်းသတင်းတွေအောက်မှာဝန်ဆောင်မှုများဆိုတဲ့ကောင်းစင်နဲ့နေ့စဉ်အီးမေးလ်သတင်းလောဆိုတဲ့စာသားလေးတွေ့ရင်တော့အဲ့ကနေပြီးအီးမေးလ်သတင်းလောတောင်းယူနိုင်ပါတယ်။နောက်ဒီနေ့ကတော့ VOA မြန်မာအီးမေးလ်လိပ်စာ bambi@voanews.com ဒါမှမဟုတ်ရင်လည်း VOA မြန်မာ Facebook Messenger ကနေပြီးကိုယ့်ရဲ့ email လိပ်စာကိုရေးပို့လိုက်ပါနော်။ email လိပ်စာကိုတေချာမှတ်အောင်ရေးပို့ဖို့တော့လိုပါရဲ့။နေ့စဉ်တစ်နေ့နှစ်ချိန်ပို့ပေးနေတဲ့ email သတင်းတော်ကသတင်းကောင်းစင်တွေနဲ့သတင်းအချင်းချုပ်ကိုတစုတစုရဲ့ရရှိနိုင်အောင်လို့စီစဉ်ပေးထားပါရဲ့။ VOA ပြည့်စက်အတွက်သတင်းတွေကို radio ရုပ်မြင်သံကြားနဲ့ internet တို့ကနေအရောက်ပို့ပေးနေပါရဲ့ရှင်
။ဒီမြန်မာပိုင်းကတင်ဆက်နေတဲ့အစီအစဉ်တွေပတ်သက်လို့လည်းဝေဖန်အကြံပေးကြဖို့ဖိတ်ခေါ်ပါရဲ့ရှင်။အခုတော့ဦးကျော်စံသားရဲ့မြမအရေးသုံးသက်ချက်အစီအစဉ်ကိုနားဆင်ဖို့အချိန်ရောက်ပါပြီ။ငကိုကလေးကတိတ်လွတ်လပ်မှုမရှိခဲ့တဲ့မြမမီဒီယာလောကဟာစစ်အာဏာသိမ်းပြီးချိန်ကစပြီးပုံမှုအခက်အခဲကြုံလာရပါတယ်။မီဒီယာကိုချိန်ချောက်ထိန်းချုပ်တာဟာဘယ်သူတွေအတွက်ဘလို့အကျိုးသက်ရောက်မှုရှိနိုင်မလဲ။ဦးကျော်စံတာကိုမတ်တိန်ကြီးထိုက်ကမေးမြန်းထားပါတယ်ရှင
်။အင်ကဲဦးကျော်စံတာမင်္ဂလာပါရှင့်အင်ကဲ
။မင်္ဂလာပါမတ်တိန်ကြီး။
ဟုတ်ကဲ့အင်ကဲဒီတစ်ပတ်မှာတော့ဒီမီဒီယာတွေမြန်မာနိုင်ငံတည်းကမီဒီယာတွေကြုံနေရတဲ့အခက်အခဲအခြေအနေနဲ့ပတ်သက်ပြီးတော့အရင်ဆုံးမေးချင်ပါတယ်အင်ကဲဒီအာဏာသိမ်းပြီးတဲ့နောက်မှာမီဒီယာတွေကြုံနေရတဲ့အခြေအနေဇိုးကြီးအတိုင်းအတာကဘယ်လောက်များဆွနေပါပြီလဲအင်ကဲ
အရင်ကလေးကသိမ်းမကောင်းခဲ့တဲ့အခြေအနေဟာအခုအများကြီးပိုဆိုးသွားပါတယ်ဒီအနေနဲ့မသိမ်းခင်ရတဲ့မြန်မာနိုင်ငံရဲ့မီဒီယာအခြေအနေဟာသိမ်းကောင်းလာတော့မဟုတ်ပါဘူးမီဒီယာသမားတချို့ဟာအကြီးညိုပြည့်စုံမှုကြောင့်ဒီယူခံရတာတရားတပောင်ရင်ဆိုင်နေကြရတယ်အများကြီးရှိခဲ့ပါတယ်ဒါပေမဲ့အဲ့လိုမကောင်းတဲ့အချိန်ကနေပြီးတော့အခုဆိုရင်ဆိုးရွားတဲ့အချိန်တွေထိရောက်ရှိသွားပြီဖြစ်ပါတယ်ဘယ်လောက်ဆိုးသလဲဆိုရင်သတင်းသမားတွေမီဒီယာသမားတွေအတွက် NDA ရောက်လာတဲ့အထိဖြစ်ပါတယ်ဆိုရင်ရတဲ့အချိန်တွေပါမီဒီယာတိုက်တချို့အပိတ်ခံရတယ်သတင်းသမားတချို့ကတိုင်းပြည်ထဲမှာမနေရဲပဲနဲ့ထွက်ပြေးနေရတယ်ဖမ်းဆီးခံထားတာလည်းအများကြီးရှိပါတယ်မြန်မာနိုင်ငံသားသတင်းသမားတွေမကနိုင်ငံသားတွေကိုလည်းဖမ်းတယ်ဒီပန်သရင်ထောက်ကူရောနာပတ်စံမျက်နှာကြောင့်ပြန်ပြီးလွတ်ပြေးလိုက်တဲ့ငွေမျက်နှာကြောင့်ဆိုတော့တတော်ကိုဆူရနေတဲ့အခြေအနေလို့ပြောရမှာဖြစ်ပါတယ်မသိဘူ
းအဲ့တော့ဒီအာနာသိမ့်ပြီးတဲ့နောက်ပိုင်းမှာတက်မတော်ဘက်ကအတော်လေးမီဒီယာတွေအပေါ်မှာဖိနှိပ်နေပါတယ်ဒါကဘိုင်းစီရွယ်ချက်နဲ့ပြစ်မှတ်ထားပြီးတော့နှိပ်ကွပ်နေရပါတယ်ရှင်ကဲ
တခွန်းနဲ့အတူဆုံးပြောရင်ကြောက်လို့ဖြစ်ပါတယ်သူကမီဒီယာတွေကိုကြောက်တယ်မီဒီယာတွေကိုဘာကြောင့်ကြောက်တယ်လဲမီဒီယာတွေကအမှန်ကိုပြောတယ်ဆိုတော့ဒီစစ်အာဏာသိမ်းထားတဲ့စစ်ကောင်စီကတရားဥပဒေကိုမလင်းတပတ်လုတ်ပြီးတော့ဖွဲ့စည်းပုံအခြေခံဥပဒေကိုချိုးဖောက်ပြီးတော့ဖွဲ့စည်းပုံနဲ့အညီတက်လာတယ်ဆိုတော့ပြောတယ်လူလူရဲ့ဆန့်ကျင်မှုကိုဒီအထိမျောလင်းခဲ့ပုံမရဘူးသူတို့ထိမ့်မနိုင်သိမ်းမရတဲ့အထိလူတွေကပုံစံမျိုးမနဲ့ဆန့်ကျင်လာကြတယ်ဆိုတော့အဲ့ဟာကိုသူတို့ယဉ်ဆိုင်လို့မရဘူးဆိုတော့ဒီအခြေအနေကိုမီဒီယာတွေကပြောတယ်အဲ့ဒီအမှန်တရားကိုဆိုတော့ဒီအမှန်တရားနဲ့ယဉ်ဆိုင်မှသူတို့ကြောက်တယ်မီဒီယာကိုကြောက်တယ်အဓိကအဖြစ်ဒါကြောင့်သူတို့ဟာ นี่ก็นิจิผิดแท้สินเนาะอํานวนมาแล้วครับโอเคရှင်เอ้อแล้วตรุ่ยยีย้วยแจกก็ย่อป้องหยอดบาดล่ะตรุ่ยยีย้วยได้อันตันตาที่ย่อชะละย่อผิดลาบาดล่ะရှင်แกเจนเอาอมีเนาะไม่ผิดล่ะครับกูปูบี้ซูย่อต่อไปสรุปว่าดีอํานวนเตียะโพ้งกวยทาจีนอาภิญดุริยะไม่สิบรู้สรุปลงนี่ล่ะริโกกบ้านักงานเนี่ยสรุปลงนี่ล่ะริบลาวซูเลยสรุปไม่สิบรู้สรุปตรุ่ยสิกขาอตอลิตะเนเลยเมลุญ่อลิ้นเด သူတို့ကမီဒီယာတွေကိုလှုပ်ဆိုးရတာနှိကွက်လိုက်တဲ့အတွက်ကြောင့်သူတို့ရဲ့အိမ်မိတ်ပုံရိပ်ဟာပုံမှုတို့ကကြာစင်းသွားပါတယ်ဆိုတော့တိုင်းပြည်မှာဖြစ်နေတာတွေကိုသူတို့မီဒီယာတွေကတိတ်ကွက်လေပဲနိုင်ငံတကာကတော့ပုံစံမျိုးမျိုးနဲ့သိနေကြပါတယ်ဒီကနေ့မှာမီဒီယာဆိုတာကတော့ပတ်သက်ပေါင်းများစွာရှိနေလို့ပြောပါလိမ့်မယ်ဒါ channel မျိုးစုံနဲ့သတင်းတွေကနိုင်ငံတကာကိုထိပြန့်နှံ့နေတာဆိုတော့ဘယ်လို့မှပိတ်လို့လည်းမရနိုင်ပါဘူးဒါကြောင့်သူတို့ရဲ့ရည်မှန်းချက်မအောင်မြင်ဘူးလို့ပဲကျွန်တော်ယူဆပါတယ်ခင်ဗျ
ဆိုတော့မီဒီယာတွေကဟိုမခိုင်မာသေးတာကရောဒါပြဿနာတစ်ခုများဖြစ်နေပါသလားရှင်ဒီအခြေအနေမှာမခိုင်မာတာလည်းအရေးကြီးတဲ့ပြဿနာတစ်ခုပါပဲ။ဘာကြောင့်လဲဆိုတော့တရားသားအစိုးရဘူးလေပုံမှန်လည်းပြန်သူတို့ကလည်းမီဒီယာခိုင်မာအောင်မလုပ်ပေးခဲ့တာကိုအခုသူတို့အထက်ကျွမ်းကြီးအခါမီဒီယာကိုသူတို့သိအောက်ကိုရပါတယ်အောက်ထားလာတယ်သို့သော်လည်းမီဒီယာဟာသူတို့ကိုထက်ကခိုင်မာအောင်မလုပ်ပေးခဲ့ဘူးလေ
သူတို့ခင်မာလည်းပဲမီဒီယာဟာသိပ်ပြီးတော့အမှန်တရားကိုဒါတို့ပြောခွင့်ရခဲ့တာတော့မဟုတ်ဘူးလို့ပြောပါနေမယ်ကျွန်တော်အစောပိုင်းမှာပြောခဲ့သူပဲဆိုတော့လက်ရှိအခြေအနေမှာကဒီတက်မတော်ဘက်ကလည်းအတော်လေးနှိမ့်ကွက်နေပါတယ်အင်ကဲဆိုတော့ခါတော့ဒီမီဒီယာတွေအနေနဲ့ဒီတက်မတော်ဘက်ကိုပဲဟိုဘက်လိုက်ပြီးတော့ဟိုရက်တီရမလားဓမ္မမဟုတ်လဲဒီဆက်အနာသိမ့်မှုစန့်ကျင်တွန်းလှန်နေသူတွေဘက်က Okay.
You know, I mean, media ha bel like chine be ko thulo lai nai ma le thulo thabor ha be da ba me le a man ta ya ko ro a chi khan me a che lek ko ro a man tai pyo me a che lek ko ro fabricate da tu che pong ji che pyo ro da lut jan che twin pyo ro tamin da ka ro lut mo pyo ne phit ni yin phit ne tai pyo ba a yi paw ma refund tong tat da ka ro da bai no chin pyo chin ma le media bel like news ro le be di nai ngam ma le be ho republican be pare media democrat be pare media sat twin si ya da be thulo sanan ne thulo yet pye thot daw le be thulo ha Chicken, Chelegra, man, and Pioma Pit. A few melu of Pioromiau. From your man and Malay, who never, and a binding up, Pentita, media, Rubber, would like your name, media, like Java. I would like you know, a pit around the Piolu, who threw levers through here, Yeti Genesu, Yeti Nine, Tudor Lever, Mandiau, Chicken, Birotunza, Mapit, Chelegra, Mandan Pioma Pipa, Diga, and Yizum Timare.
Okay, sir. Eddie Marley, Uncle G. Maluema to Chongaraga, that Lulu Yamachim Yepsimulu, Yapiolo Yamalamatiba, Mediariha, Tru Lula, the Luma Popia, Matin Piavu, Solosian Leda, Hobediva, Weaver, Sesu, Takaita Riga, that Media the Mari, Chongu Niaro, the Lulu Yet, the Boraga, your Media Lula Queen, Poma, Palau, Yiba Badle, Palau Sagabio Badlish.
But here you are. ကျွန်တော်အမှန်တရားဆိုတာခါးသီးပါတယ်လူတိုင်းကလက်မခံနိုင်ပါဘူးလူတို့ကိုနှိုက်ကတစ်ဖက်ဖက်ကိုပိုင်ရတဲ့အခါမှာကိုယ်ပဲနဲ့အိုင်ဒီယာအယူအဆချင်းမတူတဲ့မီဒီယာကိုဆဲကြမှာပဲကျွန်တော်တို့မကြမ်းလားကြုံရတဲ့အတိုင်းပါပဲမသိဘူးဒါမဲ့ဒီညမှာကျွန်တော်ပြောချင်တာကတော့ကျွန်တော်တို့ view ရဲ့ တိုက်တာမတိုက်တာကတော့သူတို့ရဲ့ပိုင်ဖြစ်ပါတယ်အခုဆိုရင်မြန်မာနိုင်ငံမှာဆိုလို့ရှိရင်ဝေဖန်တဲ့ဆုတ်ချတဲ့အစင်မဟုတ်ဘူးဆဲဆိုမနိုင်ငံကိုဆဲဆိုကြတာပါပဲသူတို့ပြောဆိုပိုင်ခွင့်သူတို့ဆဲခြင်းလဲဆဲပိုင်ခွင့်ပေါ့လေဆဲပါလေတို့ပဲကျွန်တော်ကခံယူပါတယ်အရေးကြီးတာကကျွန်တော်မီဒီယာသမားတွေအရေးကုန်ထူဖို့ပဲအရေးကြီးတယ်မီဒီယာသမားပီစာကိုမီဒီယာသစ္စာရှိကိုအမှန်တရားပေါ်မ
ဒီတက်တာဒါမီဒီယာတွေအပေါ်မှာအတော်လေးကိုပြင်းပြထန်ထန်ဖြစ်နေနေပါတယ်ဆိုတော့ဒီအာဏာသိမ်းမှုမတန်ခင်တဲ့အစိုးရကာလကာလမီဒီယာတွေလောက်ကန်ခွင့်မရတော့ပါဘူးဆိုတော့ပြည်သူတွေအတွက်ရောဒါဟာညှဉ်းနှာမှုများဖြစ်လာပါပြီလားရှင်ညှဉ်းနှာပါတယ်မီဒီယာတွေကဒါမရေရတော့ဘူးဆိုရင်ပြည်သူတွေဟာအမှန်တရားကိုပဲသိခွင့်ရအောင်လဲဆိုတော့အခု
Media, you will pick the idea, media, lululululul, up your whim, see it, but you, Pidurua, bet, check, like, ဒီခုပြီးတော့သူဆုံးဖြတ်ကြမှာလေမူတည်ပြီးတော့ဆုံးဖြတ်ကြမှာလေသူတို့တယ်လည်းပဲအခက်အခဲကြုံရပါတယ်ဒီညမှာတစ်ဆက်ဆက်ပြောနေတာကမီဒီယာကိုပိတ်ပင်ခြင်းဒီမီဒီယာလွတ်လပ်ခွင့်ကိုပိတ်ပင်ခြင်းဒီလူလူသားရင်းဆုံးရှုံးတာပဲအဲ့ပွင့်နေတဲ့မီဒီယာတွေမရှိဘူးဆိုရင်သူတို့ပြောတာဘာမှမယုံဘူးဆိုတော့သူတို့ဟာအမှန်တကယ်လုတ်ပြီးအောင်တော့ကဲမှန်ရဖို့ပြောပါမယ်ဆိုတော့သူတို့စက Sakao, Pirim Hale Napaung, Janan, Nangan Rao Leven through Napaung, Jungjiang, the media simply of Mapchete, the media Lenago through Songchan, Wujandia, Songchan, and Musura, Pizulu Sunjun, Anabayan, Sunjun, and Lupia Mapchet by Madin.
โอเคแต่ไอ้เนาะที่ญมานักงานมาจ้ะมีเดียพี่นึงว่าอัศเสร็จขึ้นลาบาดิน่ะอปูปี้ปูปี้แล้วเปลี่ยนท่านลานี่บาดิสรุปที่มีเดียฮะที่ญมานักงานมาสรุปท่ามันดายสุดแล้วเนี่ยโกยောက်ลาနိုင်ပါอุ้มล่ะရှင်ขึ้นลาနိုင်ပါอุ้มล่ะอังเกฮะไปล้ําเว้ยบาดิมีเดียฮะสรุปท่ามันดายสุดแล้วฮะตะเกร่อเดโมคราซีနိုင်ငံတွေအတက်ပြောတဲ့ကိစ္စသာဖြစ်ပါတယ်เดโมคราซีနိုင်ငံတွေမှာဒါအစိုးရမန္တန်တုံးရရှိတယ်တရားစီရင်
So media ga di tong mai nong ko tu thin ko pi le jin khain pi le saung ji pi le pe chang tu so dokha man nan lo tin da pi yo tu chu ga adibe phun ya ba le tacha so adibe phun su jet tu le si ya bo u ba phin da pi du 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 ye ayu sa wo ti sa ko twa media ga pan bu pi le media bo ma a che khan pi lo media re ye pi bo re tin che le di bo ma a che khan pi lo pi du 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 ga di mu wa ra ne pat tet de ayu sa tu khu lo tu phan ti la le pho thu la le ဖြစ်ပေါ်တယ်အဲ့လိုမျိုးကြောင်းလည်းပဲဒါမီဒီယာဟာသိရေးပါတယ်မန္တန်ကြီးတရားဖြစ်တယ်လို့တင်စားပြီးပြောကြတာလည်းရှိပါတယ်ဒါပေမဲ့ဒီလိုဖြစ်ဖို့အတွက်ကတော့မီဒီယာကိုတံပိုးထားတဲ့ဖို့စိတ်ယူပါတယ်အနာပိုင်းတွေကတံပိုးထားလို့ပြည်သူလူထုကလည်းတံပိုးထားဖို့စိတ်ယူပါတယ်ဒီမိုကရေစီနိုင်ငံကြီးမှာတော့အစိုးရကမူဝါဒအစ်သူတို့ရဲ့သဘောထားတွေကိုပေါ့ဆုံးပြည်သူလူထုကိုချခင်ပြခြင်းလည်းဆိ Sorry, program of Lupare. The head, the thing that he did a Puguri, news maker, what we need to go to Pugurina, to Ramanatine, to the name and I to some Yazu, or individual there. I come out, I eat down Hippuguria, the rest through to break looking at the Unibu, eight season of Jotaraka, eight years, is it separate. Purunga look at it and not who to not drop separate. So, at the room, you man, I am Maharo. Hey, Suya or Town Sia Puguri, Polly, newsmaker, you are all media, you are Jauti, Yungi Agudala, if you grew up, Yungi Agudala, Suram, you. Hey, Cindy Yapara, Dolly, Kane and Meru Timarina. To the Pian Hulu, Niko Kanyara, Chain, Mumaro, Long Nunko, Long Winnie, the head of your matcha by Madini.
ကျောင်းဆန္ဒရဲ့မြမအကြီးတုံးသက်ချက်အစီအစဉ်ကိုနားဆင်ကြကြတာပါရှင်ဆက်လက်ပြီးတော့ဒေါက်တာတန့်စောအပတ်စဉ်တင်ပြနေတဲ့လူထုနဲ့ကျန်းမာရေးအစီအစဉ်ကိုနားဆင်ကြည့်ရှုကြရအောင်ပါဒီတစ်ပတ်အတွက်တော့စစ်ဘေးဒုက္ခသည်တွေရင်ဆိုင်နေရတဲ့ဝမ်ပြက်ဝမ်လျှော်ယောဂာနဲ့ပတ်သက်လို့တတိထားကာကွယ်နိုင်တဲ့အချက်လက်တွေကိုတင်ပြထားပါတယ်အခုဆိုရင်မိုးရွေးကာလရောက်လာသလိုအထူးသဖြင့်
ဒီထားရမယ်ယောဂတစ်ခုကတော့ဝမ်ပြဝမ်လျှော်ယောဂပဲဖြစ်ပါတယ်အထူးသဖြင့်နေရက်ကိုဆွန့်ခွာပြီးတောတောင်ထဲမှာဆေးဘေးချောင်ရင်လူများစုဝေးနေထိုင်ကြရတဲ့နေရာတွေမှာပိုပြီးသတိပြုကြရမှာပါကျမအစီအစဉ်ရောက်မှုတွေနဲ့အလံဝေးကွာတဲ့နေရာမှာဖြစ်ရင်အသက်အန္တရာယ်နဲ့အလွန်၄၀တဲ့ဝမ်ပြဝမ်လျှော်ယောဂဟာဘယ်လိုကြောင့်နေကြောင့်ဖြစ်နိုင်မှာတလဲလို့မေးကြည့်တဲ့အခါဒီမိုကရေစီကလ ပါတယ်ရှင်။ဒီလိုရှင်ဟိုတန်ညောစာညစ်ကြီးသုံးထားတဲ့တန်ညောညောစာတွေသုံးထားတဲ့ ပေးနိုင်လေကိုစားတောင်းမိရလေကိုဆက်နိုင်လေပြီးတော့အသားစိမ်းဟားစိမ်းစားမိရနိုင်လေမကြွမ်းရှော့ဖြစ်လာနိုင်လေပြီးတော့အသားငါးတွေကိုကောင်းကောင်းပေါ့နော်မချက်ခဲနဲ့မကြက်တကြက်ချက်ပြီးတော့စားရတာလို့ရလုံနေရဲ့အစားအစာတွေကိုစားမိရနိုင်လေတစ်ဆင့်ဖြစ်နိုင်ပါလေ
ဝမ်းပြောင်းဝမ်းလျှော်ယောဂါဟာယောဂပုရိသအထူးအဖြစ်အလေးရှိပြီးရေမြေအစားအသောက်ပြောင်းလဲကြောင်းလည်းဖြစ်နိုင်တယ်လို့သိရပါတယ်လူတွေအများကြီးစုဝေးနေထိုင်ကြရတဲ့အခါပဝန်းကျင်တန်ရှင်းရေးကိုအလေးထားကူးဆိုင်လုပ်ဆောင်ဖို့အလွန်ရေးကြီးတယ်လို့အရေးပေါ် application မှာအထွေထွေယောဂကုဆရာဝန်တူဖြစ်သူဒေါက်တာဟိန်းထက်ကရှင်းပြပါပါတယ်
။နောက်တစ်ခုကတော့ traveler diary ပါဘူး။ traveler diary ဆိုတာကျွန်တော်တို့ရေပြောင်းရေပြောင်းမှာဥပမာ foreign နေသွားကြတယ်။တနေရာနဲ့တနေရာကူးကြတယ်။ဟိုအဲ့မှာရှိတဲ့ရေမြေနဲ့ဒါမှမဟုတ်ရေလို့စားတောက်လို့မတည့်တာနော်။မတည့်တော့traveler diary ဆိုပြီးတော့ကျွန်တော်က one shot ဖြစ်တတ်တယ်ပေါ့နော်။အဲ့တော့ food poisoning ပေါ့နော်နောက်တစ်ခုကတော့အဲ့ဒါကတော့ရေတို့တခြားအစားအစာတို့ပေါ့နော်အဲ့ဒါတွေကိုစားမိလိုက်လို့ဟိုအစာအဆိပ်ပင်ပေါ်တယ်ပေါ့ပေါ့ဒါလည်းဖြစ်များကြပါပေါ့နော်အဲ့တော့နောက်ပြောရမယ်ဆိုရင်စစ်ဘေးရှောင်ဒေသတွေမှာအဓိကဖြစ်တဲ့ဟာကတော့အများဆုံးကတော့ဒီ acute diarrhea ရဲ့လာမှာပေါ့နော်တခြား food ပဲနေဇွန်နေပြားတိသွားရမယ်ဆိုလို့ရှိရင်ကတော့သူကဟို traveler diarrhea ပုံမှန်မျိုးလည်းသွားရတယ်နောက်တစ်ခုကတော့ဟို food poisoning နဲ့သွားရတယ်အခါလေးရတော့ပူဆိုးတိုင်းတော့ dysentery လိုပုံစံမျိုးလည်းဖြစ်သွားတတ်တာနော်အဓိကဖြစ်စေတဲ့အကြောင်းရင်းတွေကတော့သူကတော့ over crowded ပေါ့နော်ဟိုလူကြီးအဲ့နေရာမှာနေရာတိတိလေးမှာလူကြီးအများကြီးစုနေကြတော့ဒါဖြစ်လဲဆိုတော့ကျွန်တော်တို့ personal hygiene ခေါ်မှာပေါ့တကူကြီးတန်ရှင်းမှုအားနေရဲ့နော်အားနေတော့ညစ်ပတ်တယ်ပေါ့နော်အဲ့ဒီဟာတွေရဲ့အကြောင်းဖြစ်မယ်နံပါတ်2ကကြတော့သူက environmental contamination လို့ခေါ်မှာပေါ့အဲ့ဒီပတ်ဝန်းကျင်မှာရှိလို့ရေတို့အစားအစာတို့အညစ်အကြေးစွန့်လာတော့မတတ်တာသူအများကြီးဖြစ်တယ်လို့နေကြတာဖြစ်တယ်ဆိုတော့အဲ့ဒါကြီးကလည်းဟိုတန့်ရှင်းမှုကအားနည်းမှာအဲ့ဒါကြီးကြောင့်ဖြစ်တယ
်လူတွေအများကြီးစုဝေးနေထိုင်ကြရတဲ့အချိန်မှာဝမ်ပြဝမ်လျှော့ယောဂါဖြစ်ပွားဖို့အခွင့်အရေးနည်းနိုင်တယ်များနည်းအောင်ဘလို့ချက်တွေကိုခရီးဆိုင်လှုပ်ဆောင်တင်ပါတယ်လို့မေးကြည့်တဲ့အခါဒေါက်တာဟိန်းထက်ကအခုလိုရှင်းပြပါလေ
ကျွန်တော်တို့ခုနကသူဖြစ်စေတဲ့အကြောင်းအရာတွေကိုကျွန်တော်တို့ကရှောင်ကျင်လိုက်မယ်ဆိုရင်တော့ဒါလိုက်နာမိတာဖြစ်သွားပါတော့နော်အဲ့တော့နံပါတ်1အချက်ကျွန်တော်တို့ကအဲ့ဒီဒေတာတွေမှာတကူတန့်ရှင်းမှုကိုဦးစားပေးဆောင်ရွက်ကြမှာပေါ့နော်အဲ့ဒါကနံပါတ်1အချက်ပေါ့နောက်တစ်ချက်ကတော့ကျွန်တော်တို့ကဒီ environmental sanitation ခေါ်ပါမယ်ပတ်ဝန်းကျင်ကိုတန့်ရှင်းအောင်လုပ်ကြအဲ့ဒီမှာဘာတွေပါလဲဆိုရေပေါ့နော်တုံးတဲ့ရေရေကိုကျွန်တော်တို့အကျိုးချက်ပြီးမတောင်းနိုင်ဘူးမှာအနည်းဆုံး chlorine ခတ်ပြီးတော့လောက်ကြမယ်နော်အဲ့လိုမျိုးတုံးရမယ်ပေါ့နော်အဲ့ဒါဆိုလို့ရှိရင်တော့အခိုင်အမာတော့ကျွန်တော်တို့ကပိုးမွားနေမယ်ပေါ့နော်ပြီးတော့နောက်တစ်ခုကတော့အစားအစာပေါ့အဲ့ဒါကတော့ဟိုအစားအစာပြင်ဆင်တဲ့နေရာမှာနောက်တစ်ခုအစားအစာချက်ပြုတ်တဲ့နေရာမှာနောက်တစ်ခုဟိုကျွန်တော်တို့ဒီအစားအစာကိုထိမ့်သိမ့်နဲ့စားသုံးတဲ့နေရာမှာပေါ့နော်ဒီတန်ရှင်းမှုဦးစားပေးဆောင်ရွက်ကြမယ်ဆိုရင်လည်းဒါဝန်ပြုံဝန်ဆိုကြမယ်ပေါ့နော်နောက်တစ်ခုကတော့ဟိုရင်းတို့ကျွက်တို့ပေါ့နော်ပိုးခတ်တို့ပေါ့နော်အဲ့ဒါဒီဒါမှမဟုတ်တခြားတိရစ္ဆာန်တွေအဲ့ဒီအားတွေကိုဒီအစားအသောက်နဲ့ထိတွေ့မှုကိုကျွန်တော်လျှော့ချမယ်ဟိုအဲ့ဒီအကောင့်တွေထိတွေ့မှုလျှော့ချလိုက်မယ်ဆိုလို့ရှိရင်ကျွန်တော်ကဝန်ပြုံဝန်ဆိုကာဝေးပေးရမှာပေါ့နော်အဲနောက်တစ်ခုကတော့ကလေးတွေပေါ့နော်ကလေးတွေဒါကတော့ကျွန်တော်တို့နိုင်ငံမှာတော့တိတ်ပြီးတော့ဟိုမရှိဘူးပေါ့နော်ဟိုသိပြီအောင်မထုံးရသေးပေါ့ rotor vaccine ဆိုတာရှိပါတယ် UK မှာတော့ဒါဒီတင်းကြီးထိုးတာနော်အဲ့ဒီခံမျိုးကိုထိုးထားလို့ရှိရင်ကလေးတွေမှာဆိုရင်အဲ့ဒါကကြော့ချပြီးသားကြမယ်ပေါ့နော
်မိုးရသည့်အချိန်အခါကိုစတင်ရောက်ရှိလာပြီးဖြစ်တာကြောင့်ဝမ်ပြဝမ်ရှော့ရောကဖြစ်စေနိုင်တဲ့နည်းလမ်းတွေကိုသတိပြုရှောင်ကြဉ်မှုအရေးကြီးတဲ့အကြောင်းသတင်းပေးပို့လိုက်တာဖြစ်ပါတယ်ကျွန်တော်တန်းစောပ
ါသက်စော်တင်ဆက်နေတဲ့လူထုနဲ့ကျမကြီးအစီအစဉ်ပါရှင်ဒီအစီအစဉ်ကို VOE မြန်မာပိုင်းရုပ်တံရဲ့တနင်္ဂနွေနေ့ TV အစီအစဉ်မှာလည်းကြည့်ရှုအားပေးနိုင်ကြပါရရှင်ကျမတို့ VOE မြန်မာပိုင်းရဲ့နာနေခင်းအစီအစဉ်ကိုရုပ်တံတွေပါဖြည့်ဆွက်တင်ဆက်နေပါတယ် VOE မြန်မာပိုင်းကတင်ဆက်နေတဲ့အစီအစဉ်တွေကို VOE ရဲ့ website စာမျက်နှာဖြစ်တဲ့ burmese.voanews.com မှာအချိန်မီ၍နားဆင်ကြည့်ရှုနိုင်ကြပါတယ်စာလုံးပေါင်းကတော့ burmese.voanews.com ဖြစ်ပါတယ်ဒါအပြင် VOA မြန်မာပိုင်းကိုဆက်သွယ်လို့ရတယ်ဆိုရင်တော့ကျမတို့ email လိပ်စာဖြစ်တဲ့ burmese@voanews.com ကိုဆက်သွယ်ပြီးတော့ဝေဖန်အကြံပေးချက်တွေဒါမှမဟုတ်တေးသချင်းတွေကိုတောင်းဆိုလို့ရပါတယ်ရှင်ကြာသပတေးနေ့နေနဲ့ခင် VOA မြန်မာပိုင်းစီစဉ်ကို Washington DC ကနေတိုက်ရိုက်တင်ဆက်နေပါတယ်အခုတော့ကိုရန်နာရဲ့တပတ်တွင်းအားကစားသတင်းအစီအစဉ်ကိုကြည့်ရှုနားဆင်ကြရအောင်ပါရှင်
ဒီန
င်္ဂလာပါဘုဒ္ဓဘာသာအခါကအစီအစဉ်မှာတော့ကိုပါအမေရိကဖလားဘောလုံးပွဲကိုကျင်းပဖို့ရပ်ပိုင်းလိုချမှအင်ရှင်နိုင်ငံပြောင်းလိုက်တာเชลซีကမန်စီးတီးကိုအနိုင်ရပြီးတော့ချန်ပီယံလိဂ်ဖလားကိုဒုတိယအကြိမ်ရသွားတာနဲ့ဒီတန်ရီယယ်မက်ဒရစ်အစင်းကနေဘာကြောင့်ဖတ်လိုက်တယ်စပါတာတွေကိုနားဆင်ရမှာဖြစ်ပါတယ်ခင်ဗျာဥရောပချန်ပီယံလိဂ်ဖလားဘောလုံးဖိုင်နယ်ကိုတော့ပေါ်တူဂီနိုင်ငံပေါ်တူမြို့မှာပြီးခဲ့တဲ့မေလ29ရက်နေ့ကကစားခဲ့ကြပြီးတော့အင်္ဂလန်ကချယ်ဆီနဲ့မန်ချက်စတာစီးတီးအသင်းတို့ဘောလုံးခဲ့ကြပါတယ်ဖိုင်နယ်မှာတော့မန်စီးတီးကပုံမှန်အတိုင်း4-3နဲ့ကစားခဲ့ပေမဲ့ရှီတန်းတိုက်စစ်မှုစစ်စစ်နဲ့ကွင်းလယ်မှာအဖြတ်အားတန်တဲ့ကစားသမားတွေကိုမတုံးမဲ့အပြောင်းလဲတချို့ကိုလှုပ်ခဲ့ပြီးတော့ချယ်ဆီကတော့နောက်တန်း5ယောက်ကွင်းလယ်အဖြတ်2ယောက်နဲ့3-1ခံဆက်ထိုင်ချပြီးတော့တံမြန်တိုက်စစ်ကိုအားပြုပြီးတော့ကစားသွားခဲ့ပါတယ်။ဒီပွဲမှာမန်စီးတီးကဘောလုံးပိုင်ဆိုင်မှုအသာနဲ့ဖိကစားသွားပြီးတော့ချယ်ဆီကတော့ဂိုးသွင်းခွင့်နေပိုရပြီးမန်စီးတီးဂိုးပေါက်ကိုပိုပြီးတော့ချိန်ကြောင်နိုင်ခဲ့တယ်လို့ဆိုရမှာပါ။ဒီပွဲအတွက်တလုံးတည်းသောအနိုင်ဂိုးကိုတော့ဂျာမနီလက်ရွေးစင်ဟာဗတ်စ်က43ရက်မှာသွင်းခဲ့တာပါ။ကွင်းလေဘယ်ကျန်းကနေမေဆင်မောင့်ထိုးပစ်လိုက်တာကိုမန်စီးတီးနောက်တန်းပေါက်ထွက်သွားပြီးတော့ဟာဗတ်စ်ကမန်စီးတီးဂိုးသမားကိုလိမ်ပြီးတော့သွင်းယူခဲ့တာပါ။နောက်ပိုင်းမှာတော့နှစ်သင်းစလုံးဂိုးသွင်းခွင့်တွေရပေမဲ့ထပ်ပြီးတော့ဂိုးမသွင်းနိုင်တော့ပဲနောက်ဆုံးမှာချယ်ဆီကတကူးဂိုးမရှိနဲ့နိုင်ပြီးတော့ချန်ပီယံဖြစ်သွားခဲ့ပါတယ်။ချန်ပီယံလိဂ်ဖလားကိုဆွဲလိုက်တာနဲ့ပတ်သက်ပြီးချယ်ဆီအသင်းရဲ့ခေါင်းဆောင်Caesar Aspel Equator က
သူ said before yesterday I was proud to lead the team out but I wish to be prouder and you know of course you know to be
ကျွန်တော်မနေ့ကပြောခဲ့သလိုပါပဲကျွန်တော်အနေနဲ့ final မှာတင်းကောင်းဆောင်ဖြစ်ကစားရတဲ့အတွက်ကူယူပါတယ်ဒါပေမဲ့အခုလိုနိုင်ရပြီတင်းကောင်းဆောင်ဖြစ်နေ Champion League Plow ဂိုင်းမြောက်ခွင့်ရတဲ့အတွက်ပို့ပြီးတော့ကူယူပါတယ်ကျွန်တော်အသင်းသားတွေနိပညာဖွဲ့တွေနဲ့အသင်းမှာရှိတဲ့လူတိုင်းကိုကျေးဇူးတင်ပါတယ်ဒီလိုမျိုး Champion League Plow ကိုရတဲ့အတွက်ကျွန်တော်အကြံပြောပါတယ
်မက်ဆီဒီသင်းဟာဒီပွဲမှာအနိုင်ရဖို့အနေငယ်ပို့ပြီးတော့ရေပန်းစားခဲ့ပေမဲ့လည်းရှုံးသွားတဲ့အတွက်နီးပြဂေါ်ဒီယိုလာရဲ့ပွဲထွက်လူစည်းအပေါ်မှာမေကွန်းထုတ်တာလည်းရှိနေပါတယ်ဒီပွဲရှုံးသွားတာနဲ့ပတ်သက်ပြီးဂေါ်ဒီယိုလာကတော့
I did the best in the selection I was last season against Olympique de Lyon like he was against
PSG No ni nero gao so yue che kae da ba pi kae de ya di dong ga Lyon ne bwe naw PSG lo Dortmund ne bwe di lo ba be bwe wo nai mu twe gao so yue kae da ba da u gaza thama ri le ti ba de pi lo chano lo che swan pyan nai yin de kae gao na ba ဒါပေမဲ့ပထမပိုင်းမှာကျွန်တော်နည်းနည်းလိုခဲ့တယ်ဒုတိယပိုင်းမှာတော့ပိုကောင်းပါလေပွဲကတော့ကျိန်နေပါခင်ဗျားပြောသလိုပဲကျွန်တော်တို့ဂိုးသွင်းခွင့်တချို့ရခဲ့ပြီးချယ်ဆီနောက်တန်းကနေစစားရတာအတော်ခက်ပါလေသူတို့လည်းဂိုးသွင်းခွင့်သိတော့မရခဲ့ပါဘူးဖိုင်နယ်တက်ဖို့ကကျွန်တော်တို့ရဲ့အိမ်မက်ပါကျွန်တော်တို့ကြိုးစားခဲ့ပြီးပဲကံမကောင်းစွာရှုံးနေခဲ့ပါလေဒါပေမဲ့ဒီနေ့နေ့မှာတော့နိုင်အောင်ကျွန်တော်တို့ပြန်ကြိုးစားမှာပ
ါချယ်ဆီသင်းဟာ2012တုန်းကလည်းတကြိမ်ဘူးဆွဲထားတာကြောင့်ဒါဟာချယ်ဆီအတွက်တော့ချန်ပီယံလိဂ်ကိုဒုတိယအကြိမ်မြောက်ရတာဖြစ်ပါတယ်ခင်ဗျာနောက်ထပ်ဘောလုံးသတင်းတွေမှာတော့ရီယယ်မက်ဒရစ်အသင်းကိုချန်ပီယံလိဂ်ကလာ3နှစ်သက်တမ်းရအောင်လုပ်ပေးခဲ့တဲ့နီးပြဇီဒန်ဟာရီယယ်မက်ဒရစ်အသင်းနဲ့လမ်းခွဲလိုက်ပါပြီ။ရီယယ်အသင်းဟာဒီနှစ်ဘောလုံးရာသီမှာချန်ပီယံလိဂ်မှာဆီမီဖိုင်နယ်ကထွက်ခဲ့ရသလိုလာလီဂါမှာလည်းမြို့ခံပြိုင်ဘက်အက်တလတီကိုမက်ဒရစ်ကိုအရင်နဲ့ပြီးဒုတိယနဲ့ပဲရှင်းတ်ခဲ့ရပြီးတဲ့နောက်မှာနီးပြဇီဒန်ဟာပြီးခဲ့တဲ့မီလာ29ရက်နေ့ကအခုလိုနီးပြတောင်းကနေနှုတ်ထွက်လိုက်တာပါ။ဒီလငါကသူ့ကြီးလေမိသားစုကနှုတ်ထွက်လိုက်တာဟာအပြင်ဥက္ကဋ္ဌပေရက်စ်နဲ့အသင်းကသူ့အပေါ်မှာယုံကြည်မှုမရှိတော့သလိုခံစားရပြီးတော့ရေရှည်အသင်းတည်ဆောက်ဖို့အတွက်လည်းလိုအပ်တဲ့ပံ့ပိုးကူညီမှုတွေမပေးတာကြောင့်ဖြစ်တယ်ဆိုပြီးတော့ဒိုင်းလန်လေးကပြိသက်တွေကိုပေးတဲ့အိတ်ဖွင့်ပေးစာထဲမှာပြောလိုက်ပါတယ်သူ့အနေနဲ့အသင်းကိုထားပြီးဖတ်တော့တာမဟုတ်သလိုမိဘဘွားကိုဆွန့်လွတ်လိုက်တာလည်းမဟုတ်ကြောင်းပြီးခဲ့တဲ့လပိုင်းနေ့အတွင်းမှာပဲသူနဲ့အသင်းဥက္ကဋ္ဌပေရက်စ်ကဆက်ဆံရေးကလည်းအရင်လိုမဟုတ်တော့ပဲပြောင်းသွားခဲ့တယ်ဆိုပြီးတော့အိမ်စာထဲမှာပြောထားပါတယ်နော်ဒီတန်းကရီယယ်နီးပြဖြစ်ကနှုတ်ထွက်လိုက်တဲ့အချိန်ထဲမှာပဲအီတလီဘက်မှာလည်းနီးပြပြောင်းလဲတွေအတော်လေးရှိလာနေပါတယ်အင်တာနီးပြကောင်တီကစီးရီးဖလားရပြီးရပိုင်းတွင်းမှာပဲနီးပြဖြစ်ကနှုတ်ထွက်လိုက်ပါတယ်အသင်းရဲ့ဗန္နာကြီးပြဿနာကြောင့်ကစားသမားတွေအပြောင်းအရွှေ့ကိစ္စမှာပံ့ပိုးမှုတွေမရတဲ့အတွက်အသင်းနဲ့သဘောထားကွဲပြီးတော့စာချုပ်ကိုဖျက်သိမ်းလိုက်တာဖြစ်တယ်လို့ပြောပါတယ်အချိန်ထဲမှာပဲလာဇီယိုနီးပြစီမိုနီအင်ဇာဂီကလည်းလာဇီယိုအသင်းနဲ့လမ်းခွဲလိုက်ပါတယ်။အီတလီကသတင်းတွေမှာတော့အင်ဇာဂီဟာအင်တာအသင်းနဲ့နင်းနစ်စာချုပ်ချုပ်လိုက်ပြီဖြစ်တယ်ဆိုပြီးတော့ဖော်ပြနေပါတယ်ခင်ဗျာ။တခါယူဗန်တက်စ်အသင်းကလည်းပီယာလိုကိုနီးပြချစ်ကထုတ်ပယ်လိုက်ပြီးတော့သူ့နေရာမှာအရင်နီးပြဟောင်းအလဂရီကိုခန့်လိုက်ပါတယ်။ ဒီဘက်နဲ့အတင်းဟာဒီနေ့ဘောလုံးရာသီမှာ CVA မှာအဆင့်40ရာပြီးရတော့အခုလို PL ကိုဖြုတ်ပြီးတော့အလဲဂရီကိုခန့်လိုက်တာဖြစ်ပါတယ်။နာပိုလီအတင်းကတော့ဂတ်တူးဆိုးနေရာမှာအရင်အင်တာနက်ရိုမာနီးပြဟောင်းလူစီယာနိုစပလက်တီကိုနီးပြဖြစ်ခန့်လိုက်ပါတယ်။နာပိုလီဥက္ကဋ္ဌအော်ရီလီယိုဒေလော်ရန်ဒစ်ကတော့စပလက်တီဟာလာမယ့်ဇူလိုင်လ1ရက်နေ့ကစပြီးတော့နီးပြဖြစ်လာတော့မယ်လို့ကြေညာနိုင်တဲ့အတွက်သူ့အနေနဲ့တကယ်ပဲချိန်နှက်မိတယ်ဆိုပြီးတော့ပြီးခဲ့တဲ့29ရက်နေ့ကကြေညာထားပါတယ်ခင်ဗျာ။ဘောလုံးသမားအပြောင်းအရွှေ့တွေဘက်မှာတော့ဘိုင်ယန်အသင်းမှာကစားနေတဲ့ဩစတြီးယားနောက်တန်းလူဒေးဗစ်အာလာဘာကိုရီယယ်မက်ဒရစ်အသင်းကခေါ်လိုက်ပါတယ်။ဘိုင်ယန်နဲ့စာချုပ်ကုန်သွားတဲ့အာလာဘာကိုပြောင်းရွှေ့ကြည့်မပါပဲ။၅နှစ်စာချုပ်ချုပ်လိုက်တာဖြစ်တယ်ဆိုပြီးတော့ရီယယ်မက်ဒရစ်အသင်းကတောက်တန်းနေမှာကြီးညာပါတယ်။တစ်ချိန်တည်းမှာပဲဘာစလိုနာအသင်းကလည်းအာဂျင်တီးနားတိုက်စစ်မှုအဂွေရိုးကိုခေါ်ယူလိုက်ပြီလို့တင်းလာနေကကြီးညာလိုက်ပါတယ်။မက်ဆီဒီနဲ့စာချုပ်ကုန်သွားတဲ့အဂွေရိုးကိုကြောင်းဖြစ်ပြီးမပါပဲနှစ်နှစ်စာချုပ်ထုတ်လိုက်တာဖြစ်တယ်လို့ဘာဂျူနာကပြောပါတယ်နော်ကိုဘာအမေရိကဖလားဘောလုံးပွဲကိုတော့အာဂျင်တီးနားနိုင်ငံမှာမကျင်းပါတော့ပဲဘရဇီးနိုင်ငံကိုရွှေ့လိုက်ပြီလို့တောင်အမေရိကဘောလုံးဖွဲ့ချုပ်ကကြေညာလိုက်ပါတယ်အာဂျင်တီးနားနိုင်ငံမှာကိုဗစ် -19 ကရောဂါကူးစက်မှုတွေမြင့်တက်လာနေတာကြောင့်အာဂျင်တီးနားနိုင်ငံအနေနဲ့အင်ရှင်အဖြစ်မကျင်းပါနိုင်တော့ဘူးလို့တနင်္ဂနွေနေ့ကကြေညာခဲ့ပါတယ်အဲလိုကြေညာပြီးတဲ့နောက်တလနဲ့မှာပဲဘရဇီးနိုင်ငံကိုအရှင်အဖြစ်ရွေးချယ်ကြောင်းတောင်အမေရိကဘောလုံးဖွဲ့ချုပ်ကကြေညာပါတယ်2020ကိုပါအမေရိကဖလားဘောလုံးပွဲကိုအာဂျင်တီးနားနဲ့ကိုလံဘီယာတို့ကိုပူးတွဲအရှင်အဖြစ်ကျင်းပဖို့ငကိုကလုတ်ခဲ့ပေမဲ့ COVID-19 ကရောဂါကြောင့်မနစ်ကမကျင်းပနိုင်ခဲ့ပဲဒီနှစ်ကိုရွှေ့ဆိုင်ခဲ့တာပါအာဂျင်တီးနားနဲ့အတူပူးတွဲအရှင်ဖြစ်တဲ့ကိုလံဘီယာနိုင်ငံမှာလည်းဆန္ဒပြပွဲတွေကြောင့်ကိုလံဘီယာကိုအရှင်အဖြစ်ရုပ်သိမ်းလိုက်ပြီးအခုနောက်ဆုံးမှာအာဂျင်တီးနားကမကျင်းပနိုင်တော့တဲ့အတွက်ဘရဇီးနိုင်ငံကိုအင်ရှင်ဖြစ်ရွေးချယ်လိုက်တာဖြစ်တယ်ဆိုတာကိုတင်ပြရရင်လည်းဒီတစ်ပတ်ရဲ့အားကစားကဏ္ဍကိုဒီမှာပဲအဆုံးသတ်လိုက်ပါခင်ဗျာ
။ကိုရီးယားနိုင်ငံအပတ်စဉ်တင်ဆက်နေတဲ့တပတ်တွင်းအားကစားသတင်းအစီအစဉ်မှာရှင်ကြာသပတေးနေ့နဲ့ခင် VOA မြန်မာပိုင်းအစီအစဉ်ကိုရေဒီယိုအပြင် Facebook, YouTube, Website တို့ကနေတိုက်ရိုက်နားဆင်ကြည့်ရှုအားပေးကြတဲ့အတွက်လည်းကျေးဇူးအထူးတင်ပါတယ်။VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့နေနေခင်းတနားရီစီစဉ်ကိုမနေ့၈နိုင်ကနေ၉နိုင်အထိလိုင်းဒိုမီတာ20 kHz 15113လိုင်းဒိုမီတာ25 kHz 11813လိုင်းဒိုမီတာ32 kHz 6335တို့ကနေထုတ်လွှင့်နေပါတယ်။အခုတော့သတင်းကြေးချုပ်ကိုကိုအောင်လွင်ဦးကပြောပြမှာပါရှင်
။မြန်မာနိုင်ငံမှာဒီသတင်းပတ်တဲ့ကျောင်းတွေပြန်ဖွင့်လာပြီမဲ့ကျောင်းတွေပညာရေးဆောက်ရီကိုပြစ်မှတ်ထားတိုက်ခိုက်မှုတွေရှိနေစေဖြစ်တဲ့အကြောင်းကုလသမဂ္ဂကသတိပေးလိုက်ပါတယ်။ဖေဖော်ဝါရီလ1ရက်နေ့ဆီယာနာသိမ်းလိုက်ပြီးနောက်ပိုင်းကဆက်လို့မေလကုန်ထိစာသင်ကျောင်းတွေပညာရေးဝန်ထမ်းတွေတိုက်ခိုက်ခံရမှုပေါင်း54ကျိန်ထက်မနည်းရှိခဲ့ပြီးပညာရေးဆောက်ဝေးကိုစစ်တပ်ကအသုံးပြုတဲ့လွတ်ရပေါင်း142ကျိန်ရှိတယ်လို့လည်းကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့ပြောခွင့်ရကပြောဆိုလိုက်ကြပါစာသင်ကျောင်းတွေနဲ့အနီးအနားမှာအကျန်းဖက်တဲ့လွတ်ရတွေဟာဘယ်တော့ကမှလက်ခံနိုင်တဲ့လွတ်ရမဟုတ်တဲ့အကြောင်းကုလသမဂ္ဂကအလေးထားပြောကြားထားပါတယ်စာသင်ကျားတဲ့နေရာတွေပညာရေးဝန်ထမ်းတွေကိုတိုက်ခိုက်တာပညာရေးဆောင်ရွက်ကိုတိမ့်ပိုက်ထားတာတွေဟာကလေးခွင့်ရေးကိုချိုးဖောက်တာလည်းရောက်ပါတယ်လို့ဗိုလ်ထုနှင့်နယူးယောက်ကုလသမဂ္ဂရုံးချုပ်ကသတင်းစာရှင်းလင်းပွဲမှာအတွေ့အကြုံချုပ်ရဲ့ပြောခွင့်ရစတီဖန်ဒူချာရက်ချာပြောဆိုသွားတာပါမြန်မာနိုင်ငံမှာဆင်အာနာသိမ်းပြီးနောက်ပိုင်းဖမ်းဆီးခံရသူတွေကသတင်းသမားများကိုအာဏာဝိုင်တွေထောင်နဲ့နှစ်ဖြစ်ပေးလိုက်တဲ့အတွက်နယူးယောက်ခြေဆိုင်သတင်းသမားများကာဝယ်ဆောက်ရှောက်ရေးကော်မတီ CPJ ကပြစ်တင်ရှောက်ချလိုက်ပြီးချက်ချင်းပြန်လွတ်ပေးဖို့လည်းတောင်းဆိုလိုက်ပါတယ်ဒီမိုကရက်တစ်မြန်မာအသံDVB သတင်းတော်ကိုအောင်ကျော်နဲ့မစ္စမဒေသနာကကိုစော်စော်တို့ကိုတင်းတင်းသားအတိုင်းမြင့်မြတ်တရားရုံးကတက်မလို့ချင်းညွဖြစ်စီမှုပုံမှာ905ကကြီးနဲ့ဗိုလ်ထုနေ့ကပဲထောင်နဲ့နှစ်စီစင်ချက်ချလိုက်တာပါတင်းရေးသားဖော်ပြတာရာဇဝမှုမဟုတ်တာကြောင့်မြန်မာဆရာနာဝင်အနေနဲ့တင်းသမားတွေကိုမှန်မှန်ကန်တဲ့ဆွဆွဲချက်တွေနဲ့ဖမ်းဆီးထောင်ချနေရတွေကိုရပ်ဖို့လဲ CPJ ဖွဲ့ရဲ့အရှိတော်အားရှာရေးတောင်းနေတဲ့ရှောင်းခရစ်ပင်ကကြီးညာချက်မှာပြောဆိုထားပါတယ်မြန်မာနိုင်ငံမှာဆက်အနာသိမ်းပြီးနောက်ပိုင်းနိုင်ငံရေးအခြေအနေတွေကိုဖြည့်ရှင်းဖို့ရှစ်တော်ရှာနိုင်ငံများအသင်းအာဆီယံကကြောင်းဝင်ကူညီဖို့ကြိုးပမ်းနေပေမဲ့အောင်မြင်မှုရနိုင်မယ့်အလားအလာပုံမှာတော့အခက်အခဲတွေတနေရာရှိနေပါတယ်။အာဆီယံလက်ရာဥက္ကဋ္ဌနဲ့အတွင်းရေးမှူးချုပ်တို့မြန်မာနိုင်ငံကိုတွားရောက်ဆွေးနွေးဖို့စီစဉ်နေတဲ့အကြောင်းသတင်းတွေထွက်ပေါ်နေပေမဲ့အသင်းဝင်နိုင်ငံတစ်ခုရဲ့ပြည်ရင်းရေးကိုဝန်မဆွတ်ဖက်ရေးအပါဝင်အာဆီယံရဲ့မူဝါဒရဲ့အကြောင်းစိန်ခေါ်မှုတွေကြိုးဝှက်နိုင်တယ်လို့လည်းခန့်မှန်းနေတာဖြစ်ပါတယ်။
သတင်းချင်းချုပ်ကိုကိုအောင်လင်းဦးကပြောပြသွားတာပါ။ကြာသပတေးနေ့နဲ့ခင် VOA မြန်မာပိုင်းအစီအစဉ်ရဲ့ထုတ်လွှင့်ရေးမှူးကတော့ကိုရဲမွန်နဲ့ ကိုခင်မောင်စိုးမင်းတို့ပဲဖြစ်ပါတယ်။အင်ဂျင်နီယာတွေကတော့ Jimmy Cook နဲ့ Kelvin Fowler တို့ဖြစ်ပါတယ်ရှင်။ VOA မြန်မာပိုင်းနေနေခင်အစီအစဉ်ကိုရုပ်တံနဲ့ပါဖြည့်ဆွက်တင်ဆက်နေပါတယ်။ညပိုင်းအစီအစဉ်ကိုတော့မြန်မာစံတော်ချိန်ည9:00ကနေ 10:00 ထိတင်ဆက်နေပါတယ်ရှင်။ဒီမှာအင်ဂျင်လိုက်ပါမြန်မာပြည်သူပြည်သားအလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေရှင်။This program.